Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းဖြစ်ကြပါသည်ခင်ဗျာ VOA American တန်ရဲ့2022ခုနှစ်အောက်တိုဘာလ16ရက်တနင်္ဂနွေနေ့မနေ့ကင်းအစီအစဉ်တွေကို American မြောက်စု Washington DC မြို့တော်ကနေလှိုင်းလို့မီတာ24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြစ်နေကျွန်တော်တို့ Direct တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်ဆိုးမင်းနဲ့အတူပြောပြပေးမှာပါရုရှားကယူကရိန်းမှာရှိတဲ့ဒဟာဘေးဆဲအုံနဲ့လူနေရပ်ကွက်တွေကိုပစ်မှတ်ထားပြီးတော့မစ္စိုင်းဒုံးကျည်တွေနဲ့ပစ်ခတ်မှုတွေတိုးလှုပ်လာပါတယ်ယူကရိန်းစစ်အတွက်ရုရှားကိုလက်နက်ထောက်ပံ့နေဆိုတဲ့ဆွဆဲချက်ကိုတော့အီရန်ကပယ်ချလိုက်ပါတယ်အဖွဲ့ဝင်တိုးလာမဲ့ EU ဥရောပသမဂ္ဂအတွက်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုအပ်နေပြီလို့ဂျာမနီဝန်ကြီးချုပ်ကပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင်
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့ဒီထိုင်းမြန်မာနယ်စပ်ကမြဝတီတံတားထိပ်မှာပေါက်ကွဲမှုကြီးတစ်ခုဖြစ်ခဲ့ပါတယ်မျက်မြင်သက်သေတူပြောတာက
အတန်ကြိမ်ကြရတယ်ပေါ့နော်ဒီကိုတွေလက်မြင်ရတယ်ရှင်တံတားတိထိတ်တာကငွေရည်ပန်နာတစ်ခုအော်ကားတွေတော့ထိပါတယ်မာမီးလုံးတော်တော်လေးကိုပေါက်ကွဲမှုပြင်းထန်တဲ့ပေါ့
သတင်းတွေပြီးမှပြည်စုံကိုကြားဖို့ရှိပါတယ်တခါရွှေတရီကန်အနီးမူရင်မောင်ခုတူထိုင်းရဲကပြစ်ခတ်လို့တည်ဆုံသွားတဲ့သတင်းပေးပို့ချက်နဲ့အတူနောက်ပိုင်းမှာဒို့အတန်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာတပတ်အတွင်းကဘာနဲ့မြန်မာကထိတ်တန့်ရောက်သတင်းတွေကိုလည်းတင်ဆက်ဖို့ပြင်ဆင်နားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကုခမောင်စုံမင်းတို့ပြောပြပေးမှာဖြစ်ပါတယ်ဗျာ
ရုရှားကယူကရိန်းမှာရှိတဲ့ဒဟာဘေးဆဲအုံနဲ့လူနေရပ်ကွက်တွေကိုပိတ်မှတ်ထားပြီးတော့မစ္စိုင်းဒုံးကျည်တွေနဲ့ဂျိုးကြားပစ်ခတ်မှုတွေကိုစနေနေ့မှာပိုလောက်လာပါတယ်။ယူကရိန်းမြို့တော်ခီယက်မှာရှိတဲ့ပင်မဒဟာဘေးဆဲအုံတရုံကိုထိမှန်ပျက်စီးခဲ့ရတယ်လို့ဒေသအုပ်ချုပ်ရေးမှူးကပြောပါတယ်။ဒါပေမဲ့ထိခိုက်သေးဆုံးမှုရှိမရှိမသိရသေးတယ်လို့ဆဲအုံနေရာကိုလည်းထုတ်ပြီးတော့မပြောသေးပါဘူး။ခီယက်ဒေသကံတွေနဲ့ဝန်ကျင်ဒေသမှာနေထိုင်သူတွေအနေနဲ့မျက်စိမျိုးကိုထိမ့်ပြီးတော့တုံးချဖို့ယူကရိန်းသမ္မတရုံးဒုတိယအကြီးအကဲကေရလိုတိုင်မိုရှန်ကိုကနေပန်ကြလိုက်ပါတယ်ယူကရိန်းနိုင်ငံဇပိုရီရှားအရှိတောင်ဘက်နီကိုပိုးဒေသလူနေရပ်ကွက်မှာတော့ရုရှားကအမြောက်တွေနဲ့ပြစ်ခတ်ခဲ့ပြီးနိုင်ပိုင်းချံမှာအခုလိုဒဟာဘေးဆဲအုံအတိုက်ခိုက်ခံရတာဖြစ်ပါတယ်စနေမနက်ပိုင်းဖြစ်ပွားတဲ့ဒီတိုက်ခိုက်မှုကြောင့်ငါးဦးဒဏ်ရာရတယ်လို့ဒေသအကြီးအကဲကပြောပါတယ်စနေနေ့မှာပဲယူကရိန်းနယ်စပ်ကရုရှားရဲ့ဘဲလ်ဂရတ်ဒေသမှာရှိတဲ့စစ်တပ်ပိုင်နေရာတစ်ခုမှာရုရှားအရန်တပ်သား2ဦးရဲ့ပြစ်ခတ်မှုကြောင့်ရုရှားတပ်သား7ဦးတေဆုံးပြီး19ဦးဒဏ်ရာရခဲ့တယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကနေပြောပါတယ်။ဒါအကြမ်းဖက်တိုက်ခတ်မှုဖြစ်ပြီးတော့သူတို့2ဦးလည်းပြန်လည်ပစ်ခတ်တဲ့ခြေစံကြောင့်တေဆုံးရတယ်လို့လည်းပြောပါတယ
်။အီရန်အနေနဲ့ယူကရိန်းစစ်ပွဲမှာအသုံးပြုဖို့အတွက်ရုရှားကိုလက်နက်တွေထောက်ပံ့ခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေကိုနောက်တစ်ကြိမ်ညှင်းပယ်ခဲ့ကြောင်းအီရန်နိုင်ငံခြားရေးဝန်ကြီးဌာနကစနေနေ့ကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေကရုရှားအနေနဲ့အီရန်နိုင်ငံလုံး drone မောင်းသူမဲ့လေယာဉ်တွေကိုအသုံးပြုပြီးယူကရိန်းကိုတိုက်ခိုက်ရာမှာအသုံးပြုခဲ့တယ်လို့ယူကရိန်းနဲ့သူ့ရဲ့မဟာမိတ်အနောက်နိုင်ငံတွေကစွပ်စွဲကြပါတယ်။လာမယ့်တနင်္လာနေ့လူဇင်ဘတ်နိုင်ငံမှာပြုလုပ်ကြမဲ့ဥရောပသမဂ္ဂ EU နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာအဲ့ဒီအကြောင်းအရာကိုဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်။အီရန်နိုင်ငံခြားရေးဝန်ကြီးဟူစိန်အမအဗရိုလာဟီရန်ကတော့သူတို့အနေနဲ့ယူကရိန်းစစ်ပွဲမှာအသုံးပြုဖို့အတွက်ဘယ်လိုလက်နက်မျိုးမှထောက်ပံ့တာမရှိဘူးလို့အလေးထားပြောဆိုပါတယ်စစ်ဖြစ်နေတဲ့အခြေအတဲအတွင်းတစ်ဖက်ဖက်ကိုလက်နက်တပ်ဆင်ပေးတာဟာစစ်ပွဲကိုပိုပြီးကြာရှည်လိမ့်မယ်လို့မိမိတို့အနေနဲ့ယူဆပါကြောင်းအီရန်နိုင်ငံခြားရေးဝန်ကြီးကပေါ်တူဂီနိုင်ငံခြားရေးဝန်ကြီးကိုမက်စ်ကလာဗီညိုကိုဖုံးနဲ့ပြောကြားရမှာပြောလိုက်ပါတယ်ယူကရိန်းကကောယူကရိန်းမှာကောအာဖဂန်နစ္စတန်စီးရီးယားနဲ့ယီမင်နိုင်ငံတို့မှာပါစစ်ပွဲနဲ့ဖြည့်ချင်းကြတာကိုမှန်ကန်တဲ့လမ်းကြောင်းလို့မိမိတို့အနေနဲ့ဘယ်အခါမှမစင်စားခဲ့ပါဘူးလို့သူကပြောဆိုပါတယ်။ဒါ့အပြင်အီရန်နိုင်ငံခြားရေးဝန်ကြီးဟူစိန်အမားအဗရိုလာဟီဒန်ကဥရောပသမဂ္ဂ EU နိုင်ငံခြားရေးဝန်နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲဂျိုးဆက်ဘိုဝဲနဲ့တီးခြားဖုံးပြောရမှာလဲရှစ်လနီးပါးကြာမြင့်ပြီဖြစ်တဲ့ယူကရိန်းရုရှားစစ်ပွဲမှာတရားဝင်ဗက်မလိုက်ပဲရည်တည်နေတာဖြစ်ကြောင်းထပ်လောင်းပြောဆိုခဲ့ပါတယ်။မိမိတို့အီရန်နိုင်ငံအနေနဲ့ရုရှားနဲ့ကာကွယ်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေရှိပေမဲ့ယူကရိန်းစစ်ပွဲကိုတော့ဘယ်ဘက်ကမှလက်နက်တွေထောက်ပံ့တာမရှိသလိုစစ်ရဲစဲရေးအရတားတွေနေရစွန့်ခွာထွက်ပြေးကြတာတွေမဖြစ်ကြစေရေးဟာမိမိတို့အီရန်အစိုးရရဲ့မူဝါဒပဲဖြစ်တယ်လို့သူကပြောဆိုပါတယ်ခင်ဗျာ
ခေါင်းစည်းပေါ်ကိုစနစ်တကျမချုပ်မှုနဲ့ဖမ်းဆီးရခံခဲ့ရတဲ့အသက်22နှစ်အရွယ်မာရှာအမနီကိုရဲဖမ်းထားစဉ်တေဆုံးလာတာနဲ့ပတ်သက်ပြီးတော့မြို့ကြီးတွေနိုင်ငံတလွားကတက္ကသိုလ်တွေအပါအဝင်အီရန်နိုင်ငံတလွားဆန္ဒပြမှုတွေဟာအခုဆိုသတင်း၅ဘတ်ထက်ကိုရောက်လာပြီးဖြစ်ပါတယ်။စနေနေ့ကအီရန်အနောက်မြောက်ပိုင်းကအဘာဒဲမြို့လမ်းမရေပေါ်မှာဆန္ဒပြသူတွေကအာဏာရှင်ချဆုံးပါစေလို့ကြေကြော်ခဲ့ကြသလိုတဟီရန်နဲ့တခြားမြို့ကြီးတချို့ကတက္ကသိုလ်ကျောင်းတွေမှာတော့ကျောင်းသားတွေစုဝေးဆန္ဒပြခဲ့ကြပါတယ်။အမီနီယာဇာတိကတ်စတေတာမှာတော့ဆန္ဒပြမှုတွေအဓိကဖြစ်ပွားနေတာဖြစ်ပါတယ်။သူ့မွေးဖွားရာဆက်ကစ်မြို့အပါအဝင်ကတ်ဒေတာတလွားမြို့ကြီးတွေမှာဆန္ဒပြနေတာပါ။ဒီဆန္ဒပြပွဲတွေကိုအီရန်အစိုးရကစက်တင်ဘာ18ရက်အကြမ်းဖက်နှိမ်နင်းခဲ့ခြင်းကစပြီးတေဆုံးရသူဟာ233ယောက်တဲ့မင်းရှိနေတယ်လို့ American ချစ်ဆက်လူခွင့်စောင့်ကြည့်ဖွဲ့ Harana ကခန့်မှန်းပါတယ်။ဒီထက်က32ယောက်ဟာအသက်18နှစ်မပြည့်သေးဘူးလို့လည်းပြောပါတယ်။ CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကလည်းအီရန်အာဏာပိုင်တွေဖမ်းဆီးထားတဲ့သတင်းသမားကအနည်းဆုံး40လောက်ရှိပြီလို့ပြောပါတယ်။
တူရကီနိုင်ငံမြောက်ပိုင်းဘာတန်ပြည်နယ်မှာတောက်ကြာနေကကြောင်မီသွေးတွင်ပေါက်ကွဲမှုကြောင့်သေဆုံးသူ42ဦးထိရှိသွားပြီလို့တူရကီသမ္မတအက်ဂါဝန်အဒါဝန်ကစနေနေ့ကပြောပါတယ်။ဒါနဲ့ပတ်သက်ပြီးပြည်ထရေးဝန်ကြီးဆူလီမန်စွိုင်းလူကတော့အခုလိုပြောပါတယ်
။ခရစ်မာဒန်ဂျီမစီခရစ်ရှိဒီမစီ
ရှိနေသေးတဲ့ကျွန်တော်တို့ရဲ့ကြောင်မီသွေးတွင်အာဇာနီအလို့သမား40ကိုကယ်ဆယ်ပြီးစေယုံတင်ကုသပေးလိုက်ပါတယ်လို့ပြောပါတယ်။အစောပိုင်းကတော့အဲ့ဒီကြောင်မီသွေး24ရေးမှာရှိကြတဲ့အလုသမား130ကနေ58ဦးဟာသူတို့ကိုယ်တိုင်ထွက်လာနိုင်တယ်လို့ကယ်ဆယ်ရေးအဖွဲ့တွေကလည်းကဲထုတ်ပေးနိုင်ခဲ့တယ်လို့တူရကီပြည်ထောင်ရေးဝန်ကြီးဆူလီမန်စွိုင်းလူကပြောပါတယ်။ဒါအပြင်အဲ့ဒီအထက်ကအလုသမား10ယောက်ဟာဘာတန်မြို့နဲ့အစ္စတန်ဘူးမြို့တော်မှာဆက်လက်ပြီးစေကူတာမှုခံယူနေရပြီးကျန်တဦးကတော့ဆေးရုံကနေဆင်းသွားပြီလို့သူကပြောပါတယ်။ကြောင်မီသွေးတွင်းမှာမိသိန်းတန်းငွေတွေပောက်ကွဲမှုကြောင့်ကနဦးပြစ်စင်တွေကပေါ်ပြနေပြီမဲ့အဲ့ဒါနဲ့ပတ်သက်ပြီးဥပဒေအရာရှိတွေကစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေပြီလို့အာဏာပိုင်တွေကပြောပါတယ်။စွမ်းအင်ဝင်ကြီးဖာတီဒိုမက်စ်ကလည်းမြေအောက်မီတာ350အနက်မှာအဲ့ဒီလိုဖြစ်ပွားစဉ်အေးအေးပေးတာကိုဆက်လက်လှုပ်ဆောင်ပေးခဲ့ပေမဲ့မီးလောင်မှုဟာပုံမဆိုးဝါးကြီးထွားလာတဲ့အတွက်မတားဆီးနိုင်ခဲ့ကြောင်းသူကပြောပါတယ်။ပြီးခဲ့တဲ့2014ခုနှစ်ကလည်းတူရကီနိုင်ငံအစ္စတန်ဘူးမြို့တော်ရဲ့အနောက်ပိုင်းမိုင်200အကွာမှာရှိတဲ့ဆိုမားမြို့အနီးကကြောင်မီသွေးတွင်းပေါက်ကွဲအပြီးလူအလုသမားပေါင်း300တယောက်သေဆုံးခဲ့ပါတယ်ခင်ဗျာ
ပြည်ရေးအမေရိကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိအိုင်းဒိုမီတာ24 kHz 11.13 အိုင်းဒိုမီတာ40 kHz 9433လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ EU ဥရောပသမဂ္ဂမှာနိုင်ငံအသစ်တွေတိုးလာတဲ့အပြင်28နိုင်ငံပါဝင်တဲ့ EU မှာစီးရီးယားတိကျလွတ်လပ်မှုပိုးပြီးရှိလာတာနဲ့ကိုက်ညီအောင် EU ရဲ့ဖွဲ့စည်းမှုကိုပြုပြင်ပြောင်းလဲဖို့အတွက်ဂျာမနီဝန်ကြီးချုပ် Olaf Scholz ကစနေနေ့ဘာလင်မြို့ရမှာပြုလုပ်တဲ့ဥရောပ Socialist Party Congress မှာပြောကြားလိုက်ပါတယ်
။ Das ist gut für uns alle, wenn wir in einer Welt mit bald 10 Milliarden Menschen unsere Werte behaupten.
မကြာခင်မှာလူရေ10ဘီလီယံလောက်ဖြစ်လာတော့မယ် EU အနေနဲ့ကမ္ဘာမှာကုဆန်တန်ဖိုးကိုကိုကာဝယ်ခြင်းစိတ်ရှိမယ်ဆိုရင်အဖွဲ့ဝင်နိုင်ငံတွေထပ်ပြီးတိုးလာတာကောင်းပါတယ်။နိုင်ငံပေါင်း28နိုင်ငံကနေ30နောက်36နိုင်ငံနဲ့လူရေတန်း500ကျော်ဖြစ်လာမယ်။EU ရဲ့ဒန်းလူကြီးများမှုရှိပြီးလွတ်လပ်တဲ့နိုင်ငံသားတွေကဒီကမ္ဘာကြီးကိုပို့ပြီးတော့အင်အားကြီးအောင်လုပ်နိုင်မှာပါလို့ပြောသွားတာပါ။ဒါပြင်ဥရောပဒေသရဲနိုင်ငံတွေကြားကာကွယ်စောင့်ရှောက်ရေးလှုပ်ဆောင်မှုတွေမှာအပြန်အလှန်ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့လည်းဂျာမနီဝန်ကြီးချုပ်ကပြောပါရတယ်။2025မှာ EU ရဲ့အလင်းမြန်တုံ့ပြန်ရေးအဖွဲ့ကိုစွန့်ရီတိုးမြင့်ပြီးလက်တွဲဆောင်ရွက်နိုင်မှုတွေပိုးပြီးလုပ်နိုင်ဖို့အတွက် EU မှာဂူးတဲ့ပိုးပြီးပူးပေါင်းဆောင်ရွက်မှုလိုအပ်နေတယ်လို့ EU ဌာနချုပ်မှလည်းရှင်းလင်းပြတ်သားတဲ့ဖွဲ့စည်းပေါ်ရှိဖို့လိုအပ်နေတယ်လို့လည်းဝန်ကြီးချုပ်ရှုစ်ကပြောကြားလိုက်ပါတယ်
။ပါကစ္စတန်နိုင်ငံရဲ့နျူကလ িয়ার လက်နက်တွေလုံခြုံစိတ်ချမှုအပေါ်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမိန့်ခွန်းထုတ်လိုက်ပြီးသဘောထားမှတ်ချက်ပေးလိုက်တဲ့အပေါ်တရားဝင်ကန့်ကွက်ကြောင်းပါကစ္စတန်အစိုးရကစနေနေ့ကပြောပါတယ်။အဲ့ဒီလိုအခြေအနေတွေကြောင့်ပါကစ္စတန်ဆိုင်ရာအမေရိကန်သံအမတ်ကြီးမစ္စတာဒေါ်နယ်ဘလူးမ်ကိုကျွန်တော်တို့နိုင်ငံရေးဝန်ကြီးဌာနကိုဆင့်ခေါ်ထားတယ်လို့ပါကစ္စတန်နိုင်ငံရေးဝန်ကြီးဘီလာဝါဘူတိုဇဒါရီကကရာချီမြို့မှာသတင်းစာရှင်းလင်းပွဲလုပ်ပြောကြားလိုက်ပါတယ်။ စူးစီးမှုမရှိဘဲနဲ့နျူကလ িয়ার လက်နက်တွေကိုပိုင်ဆိုင်ထားတဲ့အတွက်ကမ္ဘာပေါ်မှာအန္တရာယ်အရှိဆုံးနိုင်ငံတစ်ခုဖြစ်လာနိုင်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်တင်ကကြာတာပရင်းနေ့ကလော့စ်အန်ဂျလစ်မြို့မှာပြုလုပ်တဲ့ဒီမိုကရက်ပါတီရမုံငွေပွဲမှာပြောကြားလိုက်တာပါသမ္မတရဲ့အဲ့ဒီလိုပြောဆိုချက်ကိုသမ္မတအေဘီဒိုကနေတောက်ချာနေကထုတ်ပြန်လိုက်ကြတဲ့ကပါကစ္စတန်ကိုအမျက်ဒေါသထွက်စေခဲ့ပါတယ်ကုလသမဂ္ဂအနုမြူစွမ်းအင်အေဂျင်စီ IAEA ကချမှတ်ထားတာနဲ့အညီကျွန်တော်တို့နိုင်ငံရဲ့နျူကလ িয়ার လက်နက်တွေဟာနိုင်ငံတကာသတ်မှတ်အဆင့်အတိုင်းပြည့်မီအောင်လုံဆောင်ထားပါတယ်လို့ပါကစ္စတန်နိုင်ငံသားဝန်ကြီးကအခိုင်အမာပြောဆိုလိုက်ပါတယ်ခင်ဗျာ
။ဘီလီယံနာတထင်းကြီး Elon Musk ရဲ့ SpaceX ကုမ္ပဏီက Florida မှာရှိတဲ့ Kennedy အာကာသစူးစမ်းရေးစခန်းအနေနဲ့သူ့ရဲ့အကြိမ်တရာမြောက်ဂျူရူကိုစနေနေ့မှာအာကာသထဲကိုပြစ်လွှတ်လိုက်ပါတယ်။Swiss Exchange Falcon 9 ဒုံးပျံတဲ့သူစွမ်းအမြင့်ရုပ်တံနဲ့ဂျိုဒု Eutelsat Hobbit 13F ကိုလွှတ်တင်လိုက်တာလည်းဖြစ်ပါတယ်။ဒါဟာ Falcon 9ရဲ့ဒီလတ်တဲ့သရုပ်ထမြောက်အာကာသခီးစံဖြစ်ပြီးတော့ Florida အာကာသစခန်းကနေ SpaceX ကအချိန်တရာမြောက်ဂျိုဒုလွှတ်တင်မှုလည်းဖြစ်ပါတယ်။ Airbus ကုမ္ပဏီကတိစောက်တဲ့ kilogram 4454တဲ့စွမ်းအမြင့်ဂျိုဒု Hobbit 13F ကိုဥရောပတစ်လွှာအပြင်အရှေ့လယ်ပိုင်းဒေသနဲ့အာဖရိကမြောက်ပိုင်းဒေသတွေကရာနဲ့ချီတဲ့ရေဒီယိုနဲ့ TV လိုင်းတွေအတွက်လွှတ်တင်လိုက်တာလည်းဖြစ်ပါတယ်။ SpaceX ကဒီသတင်းပတ်တည်းမှာပဲဆက်သွယ်ရေးဂျိုဒူနှစင်းဖြစ်တဲ့ Galaxy 33နဲ့34ပြန်သူ့ရဲ့ Starlink Internet အတွက်စွမ်းအားပုံမြင့်ပေးမဲ့ဂျိုဒူအများပြားကိုလည်းကဘာပတ်လမ်းကြောင်းထဲကိုပြစ်လွှတ်ခဲ့တာဖြစ်ပါတယ်
။တောင်ကိုရီးယားနိုင်ငံကကဘာကုန်စည်ပြပွဲ All Expo 2030လက်ခံကျင်းပဖို့ကမ်းလှမ်းခဲ့တာကိုထောက်ခံတဲ့အနေနဲ့ကဘာကျော် BTS K-pop ဂီတအဖွဲ့ဝင်တွေလူငယ်တွေဟာဘူဆန်မြို့မှာစနေနေ့ကပြန်လည်စုစည်းပြီးဖျော်ဖြေခဲ့ကြပါတယ် BTS Yet to Come in Busan လို့အမည်ပေးထားတဲ့အားကစားဝင်တွေကအဲ့ဒီအခမဲ့ဖျော်ဖြေပွဲကိုပရိသတ် 5,000 ကျော်လာရောက်အားပေးခဲ့ကြောင်း Yonhap News Agency ကဖော်ပြခဲ့ပါတယ်ဘူဆန်မြို့ကအဲ့ဒီအားကစားဝင်တွေတခြားနေရာတွေမှာတက်ဆင်ထားတဲ့အများကြီးလို့ရတဲ့ကြီးမားတဲ့ TV တွေမှာဆိုရင်ပရိသတ်တသိန်းလောက်အားပေးကြမယ်လို့ဒေတာအာနာဘိန်တွေကမျှော်လင့်ခဲ့ကြပါတယ်။အဲ့ဒီ BDS K-pop အဖွဲ့ဝင်လူငယ်9ယောက်ဟာပြီးခဲ့တဲ့ဇွန်လကစပြီးတဦးချင်းကိုပိုင်အစီအစဉ်တွေကြောင့်အဖွဲ့လိုက်ဂီတဖျော်ဖြေပွဲတွေကိုရန်နာထားကြောင်းကြေညာခဲ့တဲ့အတွေ့သူတို့အဖွဲ့ရဲ့အနာဂတ်နဲ့ပတ်သက်ပြီးတိုးလောမေးခွန်းတွေထုတ်နေကြပါတယ်။သူတို့အဖွဲ့တွေကအသက်အကြီးဆုံးဂျင်မာဆိုရင်လာမယ့်နှစ်မှာအသက်30ပြည့်မှာဖြစ်တဲ့အတွေ့တောင်ကိုရီးယားဥပဒေအရစစ်မှုထမ်းရမှာဖြစ်ပါတယ်ခင်ဗျာ
ဒီတိုင်းရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုခင်မောင်စုံမင်းတို့ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုအရင်ဦးဆုံးထုတ်လွှင့်ကြပါတယ်အဲ့ဒီတည်းကမှာထိုင်းနိုင်ငံဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါထိုင်းမြန်မာနယ်စပ်မဲဆောက်မြဝတီချစ်ကြည်တရာထိတ်မှာအောက်တိုဘာ15ရက်ညကအကြီးစားဘုံးပေါက်ကွဲမှုဖြစ်ပွားခဲ့ပါတယ်ဘုံးပေါက်ကွဲမှုကြောင့်ကားနှစ်စီးတက်မနေမီးလောင်ပျက်စီးသွားပါတယ်ဒီအကြောင်းအရာနဲ့ပတ်သက်လို့ထိုင်းအခြေစိုက် VOA သတင်းတော့မအေးမှသတင်းပေးပို့ပါရယ်ခင်ဗျာ
ကရင်ပြည်နယ်မြဝတီမြို့နယ်ထိုင်းမြန်မာချစ်ကြည်တရာမှတ်တဲ့နေ့မှာည9နာရီကျော်အချိန်မှာအကြီးစားဘုံးပေါက်ကွဲမှုဖြစ်ခဲ့တာကြောင့်ကားရဲမီးလောင်ပျက်စီးမှုဖြစ်ခဲ့တယ်ဆိုပြီးဒေသခံပြည်သူတဦးကပြောပြပါတယ်
။ကြာအတန်ကြီးကြရတယ်ပေါ့နော်။တော့ဟိုဘာဟောမလဲအမိကိုရိဥစ္စာကိုလည်းလက်မြင်ရတယ်ရှင်။တဒါတိထိတ်တာကဗာလဲမွေးရီပန်နာတစ်ခုပြောရမယ်။ညောင်ရီဒေးနောက်ခံတစ်ခု။အော်ကားတွေတော့ထိပါတယ်။မမီးလုံးတော်တော်လေးကိုပောက်ကွဲမှုပြင်းထန်တဲ့ပေါ့။မီးတွေလောင်နေတာတွေ့ရတယ်မှာ။
အခုချစ်ကြည်ရဲ့တရားတက်မှာပဲပြီးခဲ့တဲ့အေဘီလာတုန်းကပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်အဲ့ဒီတုန်းကလည်းအကြီးစားပောက်ကွဲမှုဖြစ်ခဲ့ပြီးကားတွေမီးလောင်ပျက်စီးသွားခဲ့ပါတယ်အခုဒီချိန်မှာလည်းအလားတူကားတွေမီးလောင်ပျက်စီးမှုတွေဖြစ်ခဲ့တယ်ဆိုပြီးပြည်သူတဦးကပြောပြပါတယ
်ကွဲသွားတာသုံးနေတာဒါမဲ့ဘယ်သူကွဲလို့ကွဲအောင်ကြံဒါမဲ့ဟိုတစ်ခါတော့ကွဲသွားတယ်အလုံးကြီးကွဲသွားတယ်ပမာဆုံးထိတ်ဆုံးမှကွဲသွားတယ်ကားနဲ့ကွဲသွားတဲ့ပုံစံမျိုးကအလုံးကြီးတယ်ကားတွေတစ်စုကားတွေတော့ထိခိုက်သွားတာမှကားတွေမီးလောင်သွား
မြဝတီမြို့မိသားတက်ဖွဲ့ကအမိမဖော်လို့တဲ့ဝန်ထမ်းတကူကတော့ဒီပောက်ကွဲမှုဟာကားတစ်စီးအတွင်းကနေဘုံးပောက်ကွဲမှုဖြစ်ခဲ့တာဖြစ်ပြီးတခြားကားတွေကိုလည်းမီးလောင်မှုဖြစ်ခဲ့တာကြောင့်မီးငြိမ်သက်မှုတွေလုတ်ခဲ့ရတယ်လို့လည်းဆိုပါရယ်ဒီပောက်ကွဲမှုကြောင့်ကားနှစ်စီးမီးလောင်ပျက်စီးသွားတယ်လို့လည်းဆိုပါရယ်မြဝတီအုပ်ချုပ်ရေးဖွဲ့ကဝန်ထမ်းတကူကတော့အခုလိုမျိုးပောက်ကွဲမှုတွေဖြစ်ခဲ့ပေမဲ့လူထိခိုက်တာမျိုးတွေတော့မရှိဘူးလို့ဆိုပါရယ် time ma chichi da da tit thai ma bong paw kwe da ha aku de chain ne so yin dutiya chain phit bi pi ga de a bila 23 yan ni ga le ka bong paw kwe mu phit khe bi ka mya mi lang pyesi khe ba de october 17 yan ni ga ro myaw li myo da da ni ga sato san ta khu twin go bong ne pyet khe da jaw lu tu u te song khe bi ta chu thi kai tan ya ya khe ba de myaw li myo ha sit kaung si bet ga lo yo ye tin chet swa in a ri ne cha tha da lo
တိုင်းရင်းသားလက်နက်ကင်9ဖွဲ့တဲ့မင်းရှိနေတဲ့နေဆက်မြို့လဲဖြစ်ပါတယ်ရှင်မင်းမှာထိုင်းနေဆက်ကနေသတင်းပြပို့ခဲ့တာဖြစ်ပါတယ်ခင်ဗျအခုတခါလဲထိုင်းနိုင်ငံဘက်ကအခြေအနေကိုကြည့်အောင်ပါအခုတခါကတော့ဒီမွေးရေးဆေးဝါးနဲ့ပတ်သက်တဲ့အကြောင်းတွေဖြစ်ပါတယ်ထိုင်းနိုင်ငံမှာမွေးရေးဆေးနဲ့အလုပ်ဖြုတ်ခံရတဲ့ရဲအရာရှီဟောင်းတူဦးရဲ့လက်ချက်နဲ့ကလေးအများစုအပါဝင်လူ300 ူးယစ်စေဝါတန်းနဲ့ချီတည်ဆောင်လာတဲ့တောင်ပေါ်တိုင်းသားနှစ်ဦးနဲ့ထိုင်းရဲတပ်ဖွဲ့တို့ကြားမှာအပြန်အလှန်ဖြစ်ခတ်မှုဖြစ်ပွားခဲ့ပြီးမူးယစ်ကုန်ကူးသူတို့တည်ဆုံးခဲ့ကတူဦးကိုအရှင်ဖမ်းမိခဲ့ပါတယ်။ဘန်းငွေတန်း400လောက်တန်ဖိုးရှိတဲ့စိတ်ကြွဈေးတွေလည်းဖမ်းမိခဲ့တာပါ။ဒီအကြောင်းအနေနဲ့ပတ်သက်လို့မအေးမာကပဲသတင်းပေးပို့တော့ပါတယ်ဗျာ။
မူးယစ်စေဝါတုံးဆွဲခဲ့တဲ့ရဲအရာရှိဟောင်းလက်ချက်နဲ့ကလေးငယ်24ယောက်ပါဝင်38ယောက်ပြစ်ဒဏ်ခံရပြီးတဲ့နောက်မူးယစ်စေဝါနှိမ်နင်းမှုကိုထိုင်းအစိုးရကတိုးမြှင့်လှုပ်ဆောင်တဲ့အနေနဲ့ချင်းရိုင်ပြည်နယ်ဘန်ဒူမြို့နယ်အတွင်းဗဟိုရိုတင်အဝေးပြေးလမ်းမမှာနယ်မြေခံရဲတပ်ဖွဲ့ကစစ်ဆေးရေးဂိတ်ချပြီးကားတွေကိုစစ်ဆေးခဲ့တာပါတနိုင်ငံလုံးကိုဖြန့်ချီနေတဲ့ရွှေတရိကန်ဒေသထုတ်စိတ်ကြွဆေးတွေဟာချင်းရိုင်ပြည်နယ်ကနေတဆင့်ဝင်ရောက်လာနေတာဖြစ်လို့ထိုင်းအနာပိုင်တွေကအဲ့ဒီပြည်နယ်ကိုတိုက်စိတ်တိုက်စစ်ဆေးမှုတွေပြုလုပ်နေပါတယ်။အောက်တိုဘာလ23ရက်နေ့ညသကောင်းရံအချိန်မှာအဖြူရောင်ပစ်ကတ်ကားတစ်စီးကစစ်ဆေးရေးဂိတ်ကနေစစ်ဆေးမှုကိုမခံဘဲမောင်းပြီးတော့ထွက်ပြေးခဲ့ပါတယ်။ထွက်ပြေးသွားတဲ့ကားကိုရဲကားတွေကအမိလိုက်ပြီးဖမ်းဆီးခဲ့ရမှာတော့စန်တီကျေးရွာအနီးရောက်ချိန်ကားမောင်းလာတဲ့လက်နက်ကိုင်နှစ်ဦးနဲ့ရဲတပ်ဖွဲ့ဝင်တွေကြားပစ်ခတ်တိုက်ခိုက်မှုမိနစ်အနည်းငယ်ကြာဖြစ်ပွားခဲ့ပါတယ်။ဒီနောက်ကားပေါ်မှာပါလာတဲ့မူးယစ်မှောင်ခိုသမားတဦးသေဆုံးခဲ့ပြီးတဦးကိုအရှင်ဖမ်းမိခဲ့တယ်လို့စိတ်ကြွဆေးပြား၄တန်းကိုဖမ်းမိခဲ့တယ်ဆိုပြီးထိုင်းရဲတပ်ဖွဲ့ကအောက်တိုဘာလ14ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။သတင်းစာရှင်းလင်းပွဲမှာတော့ထိုင်းရဲချုပ်ချူနာဖတ်စာရစင်ကထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်
။တရိတ်ကံในเรื่องขยายผลยึดทรัพย์ท่านผู้บัญชาการยาเสพติด
มูยิในนี้เนี่ยปัดเสร็จไปท้ายสุยะก็ပြတ်သားတဲ့မူဝါဒတွေချမှတ်လုံဆောင်နေပါတယ်။မူးယစ်စေဝါရောင်းဝယ်ဖောက်ကားမှုတွေကိုအဓိကကြိုးကင်နေတဲ့သူတွေကိုရအောင်ဖော်ထုတ်ပြီးပိုင်ဆိုင်မှုတွေကိုတင်ပြီးတော့အရေးယူမှာပါ။နောက်ပြီးတော့မူးယစ်စေဝါအများဆုံးဝင်လာနေတဲ့အိန္ဒိနာချင်းနိုင်ငံတွေကအာဏာပိုင်နေစီကိုကျွန်တော်တို့တွားရောက်ပြီးထိုင်းနိုင်ငံရဲ့မူးယစ်နိုင်ငံရေးစစ်ပွဲမှာပူးပေါင်းပါဝင်ဖို့ညှိနှိုင်းဆွေးနွေးသွားမယ်ဆိုပြီးပြောသွားပါတယ်။ရဲတပ်ဖွဲ့ဝင်တွေနဲ့ပြစ်ခတ်မှုဖြစ်ခဲ့တဲ့လက်နက်ကိုင်နှစ်ဦးဟာတောင်ပေါ်တိုင်းရင်းသားလက်မှတ်တွေကိုကင်ဆောင်ထားသူတွေဖြစ်တယ်လို့လဲဆိုပါတယ်။ဒီရဲ့ပိုင်းမှာပဲထိုင်းမြန်မာနယ်စပ်မြဝတီမြို့နယ်အနီးဆုံးတပ်ပီနယ်အတွင်းမှာတော့ထိုင်းအစိုးရအမှုတန်းတွေအနေနဲ့လည်းမူးယစ်ဆေးဝါးရောင်းချတာတုံးဆွဲတာတွေကိုပြုလုပ်ရင်ဥပဒေအရပြင်းထန်စွာအရေးယူဆောင်ရွက်သွားမယ်လို့လဲတပ်ပီနယ်အုပ်ချုပ်ရေးမှူးကဒီရဲ့ပိုင်းမှာပဲသတိပေးချက်ထုတ်ပြန်လိုက်ပါတယ်ရှင်
။မအေးမာရဲ့သတင်းပုတ်ပုတ်ချက်ဖြစ်ပါတယ်ခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်ညင်ပါတယ်အာဏာသိမ်းမှုနောက်ပိုင်းပုံမှန်ကာကွယ်ဆေးထိုးမှုတိတိသာကြာဆင်းလာတယ်လို့ဒေသခံတွေကပြောကြပါတယ်ဒီအကြောင်းဒီတစ်ပတ်တို့အတန်စီစဉ်မှာတင်ပြထားပါတယ်ခင်ဗျာ
ဒါကြောင့်ဆိုဘယ်လိုမျိုးဆိုဒီဒီဟိုကလည်းကာကွယ်ဆေးနဲ့ကာကွယ်လို့ရတဲ့ယောဂဖြစ်တယ်မြန်မာတို့ဒီမှာကွန်ဖူဂျူပေါ့နော်
မောရဒီအပြောင်းလဲရှိရဆိုတော့ခြနာလားအဲ့လိုပဲဝင်ရှိုးလဲအဲ့လိုပဲဖြစ်တယ်အားလုံးခရီးတွေအဲ့လိုပဲဖြစ်ကြတယ်မ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Dero ကတင်ဆက်တာဖြစ်ပါတယ်ဒို့တန်ရဲ့ဒီတစ်ပတ်ဆောင်းပါးကိုတော့ Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ထားပါတယ်
ယောဂတွေကိုကြိုတင်ကာကွယ်နိုင်ဖို့အတွက်ခလေးတိုင်းဟာအသက်အရွယ်လိုက်ကာကွယ်ဆေးမဖြစ်မနေချိုးဖို့လိုအပ်ပါတယ်။ဒါပေမဲ့စစ်အာဏာသိမ်းလိုက်ကြတဲ့ကနိုင်ငံတွင်းပြည်ပခဖြစ်ပွားတဲ့ဒေသအရေးအတွက်တွေကျိုးလာပြီးပုံမှန်ကာကွယ်ဆေးချိုးတာတွေကတိတိတသာကျဆင်းသွားပါတယ်။အကျိုးဆက်အနေနဲ့ကတော့ အရင်ကကာကွယ်နိုင်ခဲ့တဲ့ယောဂတွေဟာတကြောပြန်ပြန်ဖြစ်လာနေပါပြီ။ကလေးသင်ငယ်အခွင့်အရေးဆိုင်ရာသဘောတူစာချုပ်မှာတော့ကလေးသင်ငယ်တွေဟာအမြင့်ဆုံးရနိုင်တဲ့ကျန်းမာရေးစံနှုန်းတွေနဲ့ကျန်းမာရေးဝန်ဆောင်မှုတွေကိုလလန်းမိခံစား권ရှိရဲ့လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့စစ်ရေးပြင်းထန်နေတဲ့ဒေသတွေမှာနေတဲ့ကလေးတွေကတော့အဲ့ဒီအခွင့်အရေးတွေဆုံးရှုံးနေရတဲ့အပြင်တခါတည်းမှာအသက်ရှင်ဖို့အခွင့်အရေးတွေပါဆုံးရှုံးနေရပါတယ်။ဆီယမနောင်တီရောင်ကတော့ချင်းပြည်နယ်မင်းတပ်မြို့နယ်မှာစစ်ဆောင်ကျမရေးဆောက်ရှောက်ပေးနေတဲ့ကျမရေးဝန်ထမ်းတဦးဖြစ်ပါတယ်
။ကျမတို့ပြန်တွေ့နေရတာကတော့မြင်ရပါ့မယ်။မြင်ရတော့ကျမတို့လောလောဆယ်ကျမတို့တရားမျှောက်စာပြန်တွေ့နေရပြီးမြင်စေ။ပြီးတော့ဒီအုံတော်အမေအောင်နဲ့ဟာကဆုံးသွားတယ်ပေါ့နော်။ပြီးတော့မြင်စေရကတော့ကျမတို့ထင်းနဲ့ပဲပြန်ပြီးမှကူပါရဲအနေထားပေါ့နော်။တကယ်တမ်းဆိုဘယ်လိုမြင်စေတို့ဒီသူဒီဟိုကားနဲ့ကောက်ဝဲစင်းနဲ့ကောက်ဝဲလို့ရတဲ့ယောဂဖြစ်ပေမဲ့ကျမတို့ဒီမကောက်ဝဲနိုင်ဘူးပေါ့နော်
။ချင်းပြည်နယ်ဟာအနာသိမ့်ပြီးလပိုင်းအတွင်းမှာပဲလက်နက်ကန်တော်လှန်မှုတွေစတင်ခဲ့ပြီးအဲဒီကစားလို့ကလေးတွေဟာကာကွယ်ဆေးမချိုးရတော့ပါဘူးမင်းတပ်ပြည်သူအုပ်ချုပ်ရေးအဖွဲ့ကလက်လမ်းမီတလောက်ကောက်ယူထားတဲ့စည်ရင်းတွေအရာမင်းတပ်မှာ9နှစ်အောက်ကလေး 3,000 ရှိပြီးတော့အဲဒီရဲကကလေး 2,000 ဟာကာကွယ်ဆေးလုံးဝမချိုးရသေးဘူးလို့ဆိုပါတယ်မြန်မာနိုင်ငံမှာငွေကင်းစားကနေအသက်10နှစ်အထိကာကွယ်ဆေး73မျိုးကိုပြည်သူ့ကျန်းမာရေးဦးစီးဌာနကနေပုံမှန်ကာကွယ်ဆေးတို့အစီအစဉ်နဲ့ချိုးပေးနေရပါဒီကာကွယ်ဆေးတွေဟာကူးဆက်လွယ်ပြီးအသက်ဆုံးရှုံးနိုင်တဲ့ယောဂတချို့ကနေကလေးတွေကိုရာနှုန်းပြည့်နှီးပါကာကွယ်ပေးပါတယ်။အဲ့ဒီယောဂတွေထဲမှာဝတ်သက်ယောဂဟာအလွန်ကူးဆက်မြန်တာပါ။ကာကွယ်ဆေးမချိုးရရင်ယောဂရှိသူနဲ့အနီးကပ်နေထိုင်သူ10ဦးမှ9ဦးကူးနိုင်တာပါ။ပြင်းထန်တဲ့နောက်ဆက်တွဲဆိုးကျိုးအနေနဲ့ပြင်းထန်ဝမ်းပြက်ဝမ်းလျှော်တာအဆုတ်ရောင်တာအုံနှောက်ရောင်တာနဲ့မျက်စိကွယ်နိုင်တဲ့အပြင်အသက်ဆုံးရှုံးမှုတွေလည်းရှိလာနိုင်ပါတယ်။မြန်မာနိုင်ငံရဲ့ဝတ်သက်ကြိုက်သူယောဂကာကွယ်ဆေးလွှမ်းခြုံနိုင်မှုနှုန်းဟာ2018ခုနှစ်မှာ63ရာခိုင်နှုန်းရှိခဲ့ပါတယ်။အခုတော့43ရာခိုင်နှုန်းသာရှိတော့တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အချက်အလက်အရသိရပါတယ်။အရင်ကတော့ကာကွယ်ဆေးတွေကိုဆေးထိုးစုရက်တွေ၊ကျေးလက်ကျန်းမာရေးဌာနတွေ၊ကျေးလက်ဆေးပေကံ၊ဒေသနာဆေးကံ၊မိခင်နဲ့ကလေးစားလျှောက်ရေးရုံးနဲ့ပြည်သူ့ဆေးရုံးတွေမှာအစိုးရကအခမဲ့ချိုးပေးခဲ့တာပါ။ဒါပေမဲ့အခုတော့အရင်လိုချိုးရဖို့မဖြစ်နိုင်တော့ပါဘူး။ဥပမာအနေနဲ့ပြောရရင်ချင်းပြည်နယ်လိုတောင်ထူတက်ပြီးလမ်းပန်းဆက်သွယ်ရေးခက်ခဲတဲ့ဒေသမှာငကိုနိုင်ငံရေးကောင်းတဲ့အခြေအနေတွေကတော့ကာကွယ်ဆေးရဖို့ကခက်ခဲခဲ့ပါတယ်။အခုအသည့်ဒေသမှာတိုက်ပွဲတွေဖြစ်နေတဲ့ကာလပါ။သူမရဲ့ဒုတိယကလေးကိုကာကွယ်ဆေးချိုးပေးဖို့ဆန္ဒရှိနေတဲ့မင်းတပ်မျိုးနယ်ကစစ်ရှောင်းမဇာလီလည်းဒီအကြက်တဲကိုကြုံတွေ့နေရပါတယ်။ကာကွယ်ဆေးချိုးရမယ့်အနည်းဆုံးရွာကိုစိုက်ကယ်စီးသွားမှုတော့3နာရီလောက်ကြာပါတယ်။
ကိုယ်ဆိုင်ကနေပဲတွားကြတာအဲ့လိုမျိုးဆိုင်ကဟလာတော့အဲ့လိုမျိုးတွေ့နော်အတွားအပြန်ရအခုက၄၅တောင်းလို့ပြောကြရမှာအခုကနေငါရဲ့လည်းမကောင်းစိတ်တက်ဟိုအခုနဲ့ငါရဲ့မကောင်းတဲ့အချိန်မှာအဲ့မှာစိတ်တက်စိတ်တွားတက်တာလေအမျိုးသားအဲ့မှာဆိုင်ကပြစီတွားအဲ့ဒါနဲ့ဆိုင်ကလည်းမဝထွက်တော့ဘူးဆက်မရှိရနဲ့မှာ
ကဘာတဝမ်းမှာလည်းကလေးတွေကိုကာကွယ်ဆေးထိုးပေးနိုင်တဲ့နှုံးဟာကြာစင်းနေခဲ့ပါတယ်GDP 3 လို့ခေါ်တဲ့စုံစိုးမေးခိုင်နဲ့ကြညာချောင်းစိုးကကွယ်စီထိုးပေးနိုင်တဲ့ကလေးဥယေဟာလည်းတကဘာလုံးအတိုင်းတာနဲ့900ခိုင်နှုန်းကြာဆင်းသွားတယ်လို့ WHO နဲ့ UNICEF တို့ကထုတ်ပြန်ထားပါတယ်။ GDP 3လွှမ်းခြုံနိုင်မှုအ ਨੇ စုံနိုင်ငံနှစ်ခုရဲ့မှာမြန်မာလည်းပါဝင်ပါတယ်။ COVID-19 ကပ်ရောဂါဖြစ်နေခြင်းကကဘာတဝန်းလုံးလွှမ်းခြုံမှုကြာဆင်းရခြင်းရဲ့အဓိကအကြောင်းရင်းဖြစ်ပါတယ်
။ရန်ကုန်ဒေသကြီးမှာ COVID-19 ရောဂါကူးစက်မှုမြင့်တက်လာချိန်မှာပဲ
ဥပမာအနေနဲ့ဝန်ဆောင်မှုနဲ့ထောက်ပံ့ရေးကွင်းဆက်တွေပြတ်တောက်သွားတာကိုဗစ်ချင်းချောင်းမှုကိုကြုတ်ပြန်မှုအရင်အမြင့်တွေလမ်းကြောင်းပြောင်းသုံးရတာကြောင့်လည်းဖြစ်နိုင်တယ်လို့ကန့်သက်ရေးအစီအမံတွေကလည်းကာကွယ်ဆေးကျိုးဝန်ဆောင်မှုတွေကိုရယူဖို့အကန့်အသတ်တွေဖြစ်စေခဲ့ပါတယ်မြန်မာနိုင်ငံမှာလည်းကလေးငယ်တွေအတွက်ကာကွယ်ဆေးထိုးလုပ်ငန်းဟာ2020ခုနှစ်အထိတည်တည်ငြိမ်ငြိမ်ရှိခဲ့ပြီးတော့2020နဲ့2021ခုနှစ်ကြားကာလမှာတော့ထပ်ဝက်ခန့်ကျဆင်းသွားပါတယ်ဒါကြောင့်ပဲကလေးငယ်တွေမှာဖြစ်တဲ့ကာကွယ်လို့ရတဲ့ယောဂါတွေပြန်ဖြစ်လာတာပါအထူးသဖြင့်ပြိပခဖြစ်နေတဲ့ဒေသတွေမှာရေရှားပါတာမိလာစနစ်မကောင်းတာနဲ့အာဟာရချို့တဲ့ရာတွေကြောင့်ကပ်ရောဂါဖြစ်လာခဲ့ရင်ကုခန့်နိုင်စွာနည်းပါတယ်စစ်အာဏာသိမ်းပြီးကလေးကနေရွှေ့ပြောင်းနေရသူတသန်းနီးပါးရှိရဲ့လို့ UN ကဆိုပါတယ်ဒို့အတန်ကချင်းပြည်နယ်စကိုင်းမကွေးရှမ်းနဲ့ကယားပြည်နယ်ကစစ်ဆောင်ကျန်းမာရေးဆောက်ရှောက်မှုပေးနေသူတွေကိုဆက်သွယ်ခဲ့ပါတယ်အဲ့ဒီဒေတာကကလေးတွေမှာယာတီတုပ်ကွေနဲ့ဝင်ယောဂအဖြစ်များပြီးကာကွယ်ဆေးနဲ့ကာကွယ်လို့ရတဲ့ဝတ်သက်ယောဂအုံနှောက်အမေးရောင်ယောဂတွေကချင်းပြည်နယ်နဲ့သခိုင်းတိုင်းကကလေးတွေမှာတွေ့ရတာပါတနည်းအရွယ်ကလေးရဲ့မိခင်မဇာလီကတော့ကာကွယ်ဆေးမရတဲ့သူတို့ယောဂအခြေအနေကိုအခုလိုပြောပြပါဗျာ
အခုယောဂမှာတော့ကလေးမမိုးရတဲ့ပြောင်းမှမရှိဘူးဒီနှစ်မှာဒ
င်ချေတုံးခက်နေအိမ်လုံးရှိရနော်20 26 29အိမ်တော့ခလေးတွေပြန်မွေးကြတယ်အဲ့ပြန်မွေးတဲ့ခလေးတွေလုံးဝကာကိုစိတ်မထောက်ကြဘူးမှာဒီမှာခလေးတွေပဲအဲ့လိုမိုးမိုးရသေးရပြောင်းလဲရှိရဆိုတော့ဖြာနာလားအဲ့လိုပဲဝင်ချိုးလဲအဲ့လိုပဲဖြစ်တယ်အားလုံးခလေးတွေအဲ့လိုပဲဖြစ်ကြတယ်မှာ
WHO ရဲ့အဆိုအရဝမ်ပြက်ဝမ်လျှော်ယောဂါဟာမြန်မာနိုင်ငံမှာအသက်5နှစ်အောက်ကလေးသေဆုံးရခြင်းအကြောင်းရင်းတွေကတစ်ခုပါဒါကိုကာကွယ်ဖို့ရိုတာဗိုင်းရပ်စ်ကာကွယ်ဆေးကို2019ခုနှစ်ကစပြီးကလေးအသက်2လနဲ့4လတွေမှာချိုးပေးခဲ့တာပါကာကွယ်ဆေးကိုမြို့ပေါ်မှာနေတဲ့မိသားစုတွေကတော့ပို့ပြီးလက်လန်းမီလေးရှိကြပါတယ်ဒါပေမဲ့အဆိုအရကာကွယ်ဆေးရိုးကန်တွေမှာကာကွယ်ဆေးတချို့ပြည့်လက်နေရကြောင်းမထိုးရတာမျိုးတွေရှိရဲလို့ကလေးမိဘတချို့ကလူမှုကွန်ရက်မှာရေးသားထားတာတွေတွေ့လာရပါတယ်ရန်ကုန်တိုင်းဒေသကြီးပြည်သူ့ရဲမရေးဦးစီးဌာနမှကတော့ဝန်ကြီးဌာနကနေပုံမှန်ကာကွယ်ဆေးထိုးလုပ်ငန်းအတွက်ကာကွယ်ဆေးအလုံးကိုဖြန့်ဝေပေးနေတယ်လို့ဆိုပါရယ်ဒီနေရာမှာနိုင်ငံခြားကနေပို့ဆောင်ရေးအခက်အခဲကြောင့်နှောင့်နှေးတာမျိုးနဲ့မြို့နယ်ရဲမရေးဌာနတွေကလာရောက်ထုတ်ယူမှုနောက်ကျတာမျိုးတွေတော့ရှိရဲလို့ပြောပါရယ်ကာကွယ်ဆေးတွေကိုပြင်ပပုဂ္ဂလိကဈေးကနေမှချိုးလို့ရပေမဲ့လည်းဆေးပေါ်မူတည်ပြီးတလုံးကိုအနည်းဆုံး 5,000 ဝန်းကျင်ကနေအများဆုံး 3,000 ကျော်အထိရှိတာကြောင့်လက်ရှိစီးပွားရေးအခြေအနေနဲ့တော့ကလေးမိဘတိုင်းကထိုးမပေးနိုင်ကြပါဘူးထိုးပေးနိုင်ရင်လည်းဈေးကန်းကိုသွားမဲ့လမ်းကစစ်ဆေးရေးဂိတ်တွေကိုဘယ်လိုကျော်ဖြတ်မလဲဆိုတာကမိဘတွေအတွက်အကြက်ရိုက်စေရလို့ဒေါက်တာနန်းဝင်းကပြောပါတယ်သူကပလဲမျိုးနယ်က CDM ဆရာဝန်တယောက်ဖြစ်ပြီးတော့အထိဒေတာကကလေး80ရာခိုင်နှုန်းလောက်ဟာကာကွယ်ဆေးမရကြဘူးလို့ခံမှန်းပါတယ်စစ်ကောင်စီရဲ့ကျန်းမာရေးဝန်ကြီးဌာနကတော့ပုံမှန်ကာကွယ်ဆေးတွေကိုသက်ဆိုင်ရာမြို့နယ်ကျန်းမာရေးဦးစီးဌာနနဲ့သတ်မှတ်ထားတဲ့ဆေးထိုးစုရက်တွေမှာလာစဉ်တရက်နေ့ကနေ9ရက်နေ့အထိနဲ့ပတ်စဉ်ကြာသပတေးနေ့ရုံးခွင့်ရက်တွေမှာပြန်ထိုးပေးနေပြီလို့ဇူလိုင်လ25ရက်နေ့ကထုတ်ပြန်ထားပါတယ်ပြည်ပခဖြစ်ပွားရာဒေသတချို့မှာလည်းစစ်သားအဆောက်အအုံနဲ့ကာကွယ်ဆေးဝင်ထိုးဖို့ရွရလူကြီးတွေကတစဉ်ညှိနှိုင်းတာတွေရှိပါတယ်ဒါကလက်ခံနိုင်စရာမရှိဘူးလို့ဒေါက်တာနန်းဝင်းကဆိုပါတယ်
ရှင်ပြည်တော်စေကောင်းဒီဘက်ကဆေးထိုးနေတာအဆင်ပြေမှာမဟုတ်ဘူးကြည့်။အန်ယူဂျီကဦးပြီးတော့လုံမနေတော့ဘူးနဲ့ကျွန်တော်တို့အဆင်ပြေနိုင်တယ်။ဘာလို့လဲ။အန်ယူဂျီရဲ့အောက်မှာကျမ်းမာရေးဝန်ထမ်းတွေအကုန်လုံးအကြီးကြီးတွေသဘောမျိုးဖြစ်နေတာဆိုတော့လေ
။အမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီရဲ့ကျမ်းမာရေးဝန်ကြီးဌာနဘက်ကတော့ကာကွယ်ဆေးရဖို့အတွက်သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့ဒိုးအတန်ကိုပြန်လည်ဖြေကြားထားပါတယ်။လက်ရှိမှာကာကွယ်ဆေးထိုးလုပ်ငန်းအတွက်တင်နန်းပေးတာအေးလမ်းကြောင်းစနစ်စီမံခန့်ခွဲဖို့အတွက်ပြင်ဆင်တာပဒင်းအချက်လက်ပေးပို့တာနဲ့တုတ်ပြန်ဆောင်ရွက်တဲ့လုပ်ငန်းတွေကိုလုပ်နေတယ်လို့လည်းဆိုပါရယ်။ဒါပေမဲ့ဘယ်အချိန်မှကာကွယ်ဆေးစတင်ထိုးနှံပေးနိုင်မယ်ဆိုတာကိုတော့ဖြေကြားနိုင်ခြင်းမရှိသေးပါဘူး။အချိန်တွေကတော့ကုန်ဆုံးလာခဲ့ပါပြီ။အထူးသဖြင့်ပြည်ပခဇုံတွေနဲ့ IDB စခန်းတွေမှာတော့ကာကွယ်ဆေးနဲ့ကြိုတင်ကာကွယ်နိုင်တဲ့နာမကျန်းမှုတွေဆူဆူဝါးဝါးဖြစ်လာဖို့အသင့်ဖြစ်နေပါပြီ။ဒိုးအတန်ကစက်ကောင်စီရဲ့ကျန်းမာရေးဝန်ကြီးဌာနဘက်ကိုစစ်ရှောင်းဒေသကကလေးတွေအတွက်ကာကွယ်ဆေးရဖို့ဘလို့ဆောင်ရွက်နေတယ်လဲဆိုတာနဲ့ကတ်အသွင်ဖြစ်လာရင်ကုသပေးဖို့အစီအစဉ်ရှိမရှိကိုသိနိုင်ဖို့ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးချင်းမိငယ်ဘက်ကိုပြန်သွားကြည့်ရင်တော့မင်းတပ်မှာစစ်ဖြစ်နေလို့ကလေးတွေထိုးရမဲ့ကာကွယ်ဆေးလည်းမရှိကရောဂါအသွင်ဖြစ်လာရင်လည်းကုစရာဆေးမရှိလို့ဆီယမနောင်ထီအောင်ကစိုးရိမ်ပူပန်နေရပါတယ်
မလောက်ဘူးဟိုပြောရရင်မလောက်ဘူးပြီးတော့ဒီအတက်နိုင်ဆုံးရှိတဲ့ဈေးနဲ့ပေါ့နော်ကျိုးထားပြီးမှကုသကြရဲပေါ့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ခြေနဲ့မယ်လို့တိုးအံဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မမှာလုံခြုံရေးခြေနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်တိုးအံအတမ်းမဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်တို့တန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ 10:00 နာရီတွင်းနဲ့တနင်္ဂနွေနေ့နံနက် 6:00 နာရီကနေ 8:00 နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်တို့တန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်တို့တန်အပတ်စဉ်ကဏ္ဍကိုနားဆင်ခဲ့ရတာပါဖြစ်ပါတယ်ခင်ဗျာသိတ်မကြခင်မှာပဲနောက်ထပ်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ် ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါမင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ွယ်ရှိပါပြီ VUE American တန်ရ2022ခုနှစ်စီစဉ်နေကိုလှိုင်းဒိုမီတာ24 40 51နဲ့လှိုင်းလက်မီတာ190ပြင် VO ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လင်းနေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ွယ်အတွင်းမှာတော့ကမ္ဘာနဲ့မြန်မာကထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတင်ဆက်ခင်မှာအရင်ဦးဆုံးဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုပြောပြချင်ပါတယ်အော်တိုဘာလာရဲ့ဒုတိယတနင်္လာနေ့ကိုဌာနေတိုင်းသားများနေ့အဖြစ်အသိမှတ်ပြုကြောင်းအမေရိကန်သမ္မတအင်ဘူရောကနေကြေညာခဲ့ပေမဲ့မလုံလောက်ဘူးလို့မူလဌာနေတိုင်းရင်းသားခေါင်းဆောင်တွေကမြင်ကြပါတယ်လူမျိုးရေးမခွဲခြားရလို့ဆိုပေမဲ့အမေရိကန်လူအဖွဲ့အစည်းအတွင်းလူမျိုးရေးခွဲခြားမှုရှိနေတယ်လို့လည်းလူနည်းစုတွေကခံစားရတယ်လို့သိရပါတယ်အမေရိကန်ပြည်ထောင်စုကမူလဌာနေတိုင်းရင်းသားပြည်သူများရဲ့အခွင့်အရေးအကြောင်းနဲ့ပတ်သက်လို့ဦးတင်မောင်တန်းကဒေါ်နွေဦးနဲ့ဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
ဒုတိယတနင်္လာနေ့ကိုကိုလံဘတ်နေ့အဖြစ်အမေရိကန်ပြည်ထောင်စုဘုအစိုးရကကြေညာထားခဲ့တာ1939ခုနှစ်ကပါကိုလံဘတ်ကအမေရိကတိုက်ကိုရှာဖွေတွေ့ရှိခဲ့တယ်လို့အမှန်ပါပြီးသူ့ကိုကွန်ပျူတာအနေနဲ့ကြေညာခဲ့တာဖြစ်တယ်လို့နားလည်ကြပါတယ်သူကဘာဟာမားကျွန်းကိုရောက်ခဲ့တာပါတမိုင်းအမှန်ကတော့1939ခုနှစ်များအတွင်းမှာအီတလီနယ်ပေါ်အမေရိကန်တွေပေါ်လူမျိုးခွဲခြားဆက်ဆံမှုတွေရှိခဲ့တာကြောင့်အီတလီတွေဘွားအတိုက်ဝင်းအတွက်ကြီးညာခဲ့တာလို့လည်းရေးသားကြတာကိုတွေ့ရပါတယ်ဒီလအတွင်းမှာပဲကိုလံဘတ်နေ့အစအောက်တိုဘာရဲ့ဒုတိယတနင်္လာနေ့ဟာဌာနေတိုင်းရင်းသားပြည်သူတွေရဲ့နေ့ဖြစ်သပ္ပရအင်ဂျီရောကကြီးညာခဲ့ပါတယ်ဌာနေတိုင်းရင်းသားပြည်သူတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးရွှေ့လို့ကျွန်တော်ဒီပတ်ဖိတ်ခေါ်ထားသူကတော့အာရှနယ်ဘွားအမေရိကန်ပြည်ရဲ့စိတ်ကျမ်းမာရေးဆိုင်ရာစောင့်ရှောက်ရေးအဖွဲ့ရဲ့ဒါရိုက်တာနဲ့လူခွေရေလှူရှားသူဒေါ်နေဦးဖြစ်ပါတယ်ဒေါ်နေဦးကအမေရိကန်ထံနေတိုင်းသားပြည်သူတွေရဲ့ကိစ္စတွေမှာလည်းကူညီလုပ်ကိုင်နေသူဖြစ်ပါတယ်မင်္ဂလာပါမနွေဦး
မင်္ဂလာပါမင်္ဂလာပါရှင
်ဟုတ်ကဲ့မနွေဦးကထံနေတိုင်းသားအမေရိကန်ပြည်သူတွေနဲ့လည်းဒီဒီဆက်ဆက်လုပ်ကိုင်နေတယ်ဆိုတော့ပထမဆုံးကျွန်တော်မေးချင်တာကတော့ဒီလိုကြီးညာတာနဲ့ထံနေတိုင်းသားအမေရိကန်ပြည်သူတွေကလုံလောက်ပြီလို့ပြောကြပါသလားဆရာမဘယ်လိုပြချရပါလဲ
။ဟုတ်ဂျိုးဘိုင်ဒန်အနေနဲ့ပေါ့နော်လက်ရှိသမ္မတအနေနဲ့ဒီလိုမျိုးအတိမဲ့ပြုံးမှုနဲ့ပြုံးမှုတွေလုပ်တဲ့အတွက်ကတော့ကျွန်မအနေနဲ့ကတော့ဒါဟာကောင်းတဲ့အချက်တစ်ခုဖြစ်တယ်။ဘာကြောင့်ဆိုတော့သမိုင်းတစ်ခုလုံးမှာဒီ Native American တွေသမိုင်းတစ်ခုလုံးမှာသူတို့အများကြီးခံနေရတာအများကြီးအခက်အခဲတွေကိုနိုင်ငံရေးရလူမျိုးရစီပေါ်ရရခက်ခဲတယ်အများကြီးကြုံခဲ့ရတယ်ဆိုတော့ဒီတစ်ခုနဲ့ကတော့မလွန်လောက်ဘူးပေါ့နော
်ဟုတ်ကဲ
့အာအဲ့ဒီနဲ့အဲ့ဒီကိစ္စနဲ့ပတ်သက်လို့ဒီနိုင်ငံမှာရှိတဲ့ Native American လူကြီးတွေနဲ့စကားပြည့်ပြည့်တဲ့အချိန်မှာသူတို့အနေနဲ့ကတော့ဒီဟာကတော့ဟိုမလွန်လောက်ဘူးပေါ့နော်ဒါပေမဲ့သူတို့အနေနဲ့လည်းတချို့လူတွေကကြိုးဆိုပါတယ်တချို့လူတွေကကြတော့မယုံကြည်တာတော့မယုံကြည်ဘူးပေါ့နော်ဒီအစိုးရတွေကသူတို့လူမျိုးတွေပေါ်မှာအနှိပ်ပေါင်းအကြာကြီးပဲအာမတရားတွေလုပ်ခဲ့တယ်အခုထိလဲဘာမှပြင်ဆင်မှုမရှိဘူးဘာမှအသိမပြုမှုမရှိဘူးဆိုတာမျိုးကတော့အများကြီးပဲစွစစ်ရတယ်ရှိပါတယ်ရှင
်ဟုတ်ကဲ့ဆရာမကြီးကျွန်တော်တို့ဒီသူတို့ရဲ့ဘာသာစကားသူတို့ယဉ်ကျေးမှုသူတို့ရဲ့ဓလိထုံးစံနေနဲ့ပတ်သက်ပြီးတော့ဌာနေတိုင်းရင်းသားအမေရိကန်တွေကဘယ်လိုများခံစားကြရတယ်လဲ
သူတို့အနေနဲ့တောင်းဆိုတာတွေအထင်မှားတော့ပေါ့နော်သူတို့ဒီနိုင်ငံမှာရှိတဲ့သမိုင်းမှားတွေကိုကျွန်တော်သမိုင်းမှာရေးထားတာရှိတယ်။အာပညာသင်ကြားတဲ့နေရာတွေမှာလည်းစာအုပ်တွေမှာလည်းအများကြီးပဲသင်ပြထားတဲ့သမိုင်းတွေရှိတယ်။ပြီးရင်အဲ့ဒါကြောင့်နေပတ်သက်လို့ကျွန်တော်ဒီ Native American နဲ့ Tax Board တွေအများကြီးဖြစ်လာမယ်ဒီအစိုးရလက်ထက်မှာထပ်ပြီးလေးစူးစမ်းနေကြတယ်။အဲ့ဒီအခက်ခဲတွေကိုပြင်ဆင်ဖို့ပြုပြင်ဖို့အတွက်ကသူတို့စူးစမ်းနေပါတယ်ဒီအစိုးရနဲ့လေးဆွေးနွေးနေတာလေးတွေ့ရပါတယ်ရှင
်။ထားနေတိုင်းသားပြည်သူများအနေနဲ့မင်းကြီးဆက်ဆက်ပေါ့လေ။ဒါဖြစ်သွားခဲ့တာကဩစတြေးလျကဌာနေတိုင်းရင်းသားဒီပေါ့နော်။နောက်တိုးရက်စီရေးလိုက်ကြကျွန်းနေပုံကနေထိုင်ရတဲ့ဌာနေတိုင်းရင်းသားတွေဒီရာသီဥတုပြောင်းလဲသွားတဲ့ပ ပြည့်ရတဲ့ကြောင့်ရေးတဲ့ကြီးလာတာတွေပါရှိတယ်အဲ့ဒီအတွက်ရေကားသားတွေစောက်မပေးခဲ့တဲ့အတွက်ကြောင့်ဩစတြေးလျဆူအမှာတာဝန်ရှိတယ်ဆိုပြီးတော့ကုလသမဂ္ဂလူခွေကော်မတီကစုံဖြတ်ပြီးကြော်ကြေးပေးဖို့စုံဖြတ်ခဲ့ပါတယ်ဟုတ်ဆိုတော့အမေဆုံးတတော်တွေထဲမှာနေထိုင်ကြတဲ့နော်နေရင်လူတွေနောက်ကျွန်တော်တို့ဩစတြေးလျနယူးဇီလန်မှာနေတဲ့လူတွေအားလုံးကတဘာဝပတ်ဝန်းကျင်နဲ့ဆက်ဆ
ဟုတ်သူတို့ကကြာတော့ပေါ့နော်ဌာနေတိုင်းသားတွေကဒီ mother earth လို့ခေါ်တာပေါ့နော်ကျွန်တော်တို့ဟာတာဝန်လူသားတိုင်းတာဝန်ဟာကျွန်တော်တို့တဘာဝအမိခင်တဘာဝမိခင်ကိုထိန်းသိမ်းဖို့ဆောင်ရှောက်ဖို့ဆိုတာသူတို့အဓိကတာဝန်တစ်ခုဖြစ်တယ်လူသားတရားဦးတာဝန်တစ်ခုဖြစ်တယ်ဆိုတာသူတို့ယုံကြည်ထားပါတယ်ဆိုတော့သူတို့ reservation လို့ခေါ်တာပေါ့နော်ဆိုရလက်ထက်အရင်ဆိုရတွေလက်ထက်ထဲမှာလှူထားခဲ့တဲ့
326 Indian reservation ရှိပါတယ်ရှင့်ဆိုတော့အဲ့ဒီလိုပြောပါပေါ့နော်သူတို့ဟုတ်ကဲ့ဆိုတော့သူတို့နေရာတွေမှာသွားကြည့်လို့ရှိရင်သမီးသွားလေလို့ရှိရင်သွားလေခဲ့ပါတယ်တချို့ဒေသတွေမှာတကယ်ကိုမြင်ရတာအရန်ကိုစိတ်မကောင်းဖြစ်ပါတယ်သမီးအနေနဲ့လည်းတော့အမေရိကန်မှာနေပြီးဆိုတော့နံပါတ်တစ်ကသူတို့အခက်ခဲတွေကခုနကဦးလေးပြောသလိုပေါ့နော်အရန်ကိုဒေသတွေကအရန်ချောက်ကန်နေ အဲ့လိုမျိုးပေါ့နော်ရေတွေမရှိဘူးစိုးကန့်နေအပင်တွေစိတ်လို့မရဘူးဆိုတော့ဒီ native american ရှင်သန်မှုတွေဟာအဓိကတော့သူတို့ကြီးမှာပင်လေအပစ်အသီးရွေးစိတ်တာပေါ့နော်ဟိုစိတ်ပြွေးလုံငန်းတွေပဲသူတို့လုပ်ကြတယ်အဲ့ဒီစိတ်ပြွေးလုံငန်းတွေလုပ်တဲ့ဒေသတွေမှာဆိုရင်အသီးစိတ်ပြွေးတွေမဖြစ်ဘူးရေတွေအရင်ချောက်ကန့်နေပါအစားအစာထုတ်လုပ်လို့အစားအစာတွေအများကြီးထွက်သူအစားအစာအတွက်ခက်ခဲတယ်ကြုံရပါတယ်အဲ့ဒီကနံပါတ်1ပေါ့နော်သဘာဝအရာအဲ့ဒီသူတို့ဘေးအန်ဒီပြီးရင်သူတို့အချို့အချို့အချို့အချို့ဟိုတရားမှုတွေပေါ့နော်မရှိဘူးသူတို့ဒေသတွေမှာအဲ့ဒီအပင်တွေကအရင်ချောက်ကနေတယ်နံပါတ်2ကကြာတော့အဲ့ဒီသူတို့ဒေသတွေမှာအဲ့ဒီ pipeline တွေအများကြီးရှိတယ်အဲ့လိုမျိုး mine တွေလုပ်တဲ့ဒေသတွေအများကြီးရှိတယ်အဲ့ဒီ mine တွေကြီးအကြောင်း သူတို့ရေးတွေမှာအများကြီးယူရေနီယမ်တို့အများကြီးကျလာပြီးအဲ့ဒီရေကတဆင့်ကသူတို့စိတ်ပြွေးဌာနတွေမှာအများကြီးအပင်တွေကိုတဘာဝအတွက်အများကြီးအခက်အခဲတွေတွေ့ရပါတယ်ဥပမာဆိုရင်စိတ်ပြွေးလုပ်ငန်းတွေမှာအခက်အခဲတွေကျုံရပါတယ်ပြီးရင်ကဒီငါသို့မဟုတ်အဲ့လိုမျိုး ပင်လေအစာမြေမှာရှိတဲ့အစာအစာတွေမှာလည်းအများကြီးငါသဘာဝအပြန်ဒီအများကြီးထိရတက်ရောက်မှုကြောင့်အဲ့ဒီအခက်အခဲတွေကျွန်တော်ရတာတွေ့ရပါတယ်အစာအစာတွေခက်ခဲတယ်တချို့ကလေးတွေမှာဆိုရင်အစာဖို့အစာအစာတွေပုံမှန်မရှိကြဘူးမိသားစုတွေမှာအစာအစာခေါင်းမောက်တာတွေတွေ့ရပါတယ်ရှင့်အဲ့ဒါကြောင့်သူတို့အနေနဲ့ဒီသဘာဝ mother earth ကိုမဖြစ်ဖြစ်အောင်ကျွန်တော်တို့ကထိန်းသိမ်းရမယ်စောင့်ရှောက်ရမယ်ဆိုပြီးအဲ့ဒီ native american ကနှိပ်ပေါ်အကြာကြီးပဲသဘာဝ
သိသိရင်းနဲ့ပတ်သက်လို့လှုပ်ရှားနေတာတွေ့ရပါတယ်ရှင်ဟုတ်ကဲ့ဟုတ်ကဲ့ဆရာမဒီဌာနေတိုင်းသားလူမျိုးတွေရဲ့အခွင့်အရေးတွေပုံမှန်ခံစားရရှိအောင်ပုံမှန်တိုးတက်အောင်ဆိုရင်သူတို့ရှေ့လျှောက်ဘယ်လိုလှုပ်ရှားကြမလဲနောက်ပြီးတော့နိုင်ငံတကာမှာရှိတဲ့ဌာနေတိုင်းသားတွေနဲ့ကိုဘယ်လိုချိတ်ဆက်လုပ်ကြရမလဲဆိုတဲ့သူတို့ရဲ့လုပ်ငန်းစဉ်ဘာများရှိပါလိမ့်မယ်ရှင်
ဒီကုလသမဂ္ဂတိုင်းသားတွေနဲ့ပထမဆုံးကျွန်မတို့တွေ့လာတာကကုလသမဂ္ဂမှာဌာနေတိုင်းသားဆိုင်ရာနေလာခိုင်တွေမှာတွေ့ကြပါတယ်အဓိကတော့ပေါ့နော်တိုင်းရင်းသားတယောက်ကနောက်တယောက်ကိုရိုးချင်းချင်းကိုရှင်းစာနာမှုတွေအများကြီးရှိကြတယ်ကျွန်မတွေ့ရတယ်နောက်အများကြီးပဲတခြားနိုင်ငံသားတွေကလည်းကိုကြိုတင်ကြိုဆိုကြပါတယ်ပြီးရင်ဆက်ဆက်ပြီးအလုပ်လုပ်နေတာလည်းအများကြီး ရှိကြပါတယ်ဆိုတော့အမေရိကန်မှာနေတီဗ်အမေရိကန်ဒီ indigenous people's movement ဆိုတာဖြစ်လာတာကဒီ native american တွေလှုပ်ရှားမှုတွေကြောင့်ဒီအများကြီးဖြစ်လာတာတွေ့ရပါတယ်ဆိုတော့သူတို့ကနိုင်ငံတကာမှဒီ UN အပါအဝင်နိုင်ငံတကာမှာရှိတဲ့နိုင်ငံတွေကိုလည်းသူတို့လှုံ့ဆော်ပြီးရင်သူတို့နဲ့လက်တွေ့ပြီးရင်ဒီသဘာဝထိန်းသိမ်းဖို့ပေါ့နော်ပြီးရင်ဒီဆဆဆဆဒီကိုနိုင်ငံကအပြန်ပြီးအုပ်ချုပ်ပိုင်ခွင့်နဲ့ ဆုံးဖြတ်ပိုင်ခွင့်တွေကိုအများကြီးဟာသူတို့လက်တွေ့ပြီးဆွေးနွေးနေတာစီစဉ်နေတာတွေတွေ့ရပါတယ်ရှင်။ဆိုတော့ဒီနိုင်ငံမှာရှိတဲ့ Native American သူ့နိုင်ငံတစ်သက်မဟုတ်သူ့ Nation တစ်သက်မဟုတ်သူ့လူမျိုးတစ်သက်မဟုတ်သူတို့မှာရှိတဲ့ကမ္ဘာမှာရှိတဲ့လူမျိုးအလုံးဟာသူတို့နဲ့ဘဝလူတွေဖြစ်တဲ့အတွက်ကကိုရှင်းဆန္ဒပြီးအလုံးတကမ္ဘာလုံးမှာရှိတဲ့ဒီတိုင်းရင်းသားတွေကိုလည်းအများကြီးအကူအညီအထောက်အပံ့အကြံဉာဏ်ပေးတာတွေတွေ့ရပါတယ်အားပေးနေတာတွေနိုင်ငံရေးရလူမျိုးရစိတ်ပွားရအားပေးနေတာတွေအများကြီးတွေ့ရပါတယ်ရှင်
။နောက်ဆုံးမင်းကလေးမေးပြစီပေါ့နော်။ဆရာမလည်းတစ်ခါတိုင်းသားလူမျိုးဖြစ်တယ်။နော်မြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းဗမာလူမျိုးကြီးဝါဒရဲ့ကြီးစိုးမှုရှိတယ်လို့ပြောဆိုနေကြတာဆိုဆွဲကြတာနိုင်ငံရေးရနော်ကျွန်တော်တို့ဝေဖန်ကြတာတွေလည်းကြားပါတယ်။အခုအမေရိကန်နိုင်ငံမှာလည်းနောက်တစ်ချိန်တော့ဆိုရင်လူမျိုးကြီးစိုးရေးဝါဒရှိခဲ့တယ်နော်အခုအချိန်မှာလေနော်လက်ရာဇွန်ဝါဒီတွေကပြန်ပြီးတော့နော်အင်အားကောင်းကောင်းနဲ့ပြန်လဲစုယုံလှုပ်ရှားလာကြတာတွေကိုလည်းကျွန်တော်တို့တွေ့ရတယ်ဒီဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဆရာမဒီအမေရိကန်လူမှုအနေထားမှာလူမျိုးဆက်ဆံရေးတွေနဲ့ပတ်သက်ပြီးဆရာမရဲ့ထင်မြင်ချက်လူခွင့်ရေးတော်ကပြောမယ်လို့ဆရာမဘယ်လိုများတုံ့တက်ပြောကြခြင်းပါလဲ
ကျမတို့ဒီနိုင်ငံကိုရောက်လာတဲ့အချိန်မှာကျမတို့တွေ့ရတာကကျွန်တော်တို့ကျမတို့အနေနဲ့ဒီဒုက္ခသည်တွေအရေးပေါ့နော်ဟာလှုံ့ဆော်ရေးတွေအများကြီးဒီနိုင်ငံကစောင့်ရှောက်ဖို့လူမျိုးရေးရလူမျိုးရေးဘာသာရေးရစောင့်ရှောက်ဖို့ဒီနိုင်ငံကိုကျွန်တော်တို့လူအသိလာတဲ့လူတွေအတွက်ကျွန်တော်တို့ဦးစားပေးနေတာရှိတယ်ဒါပေမဲ့တစ်ဖက်မှာလည်းကြည့်လိုက်မယ်ဆိုတော့ Native American တွေအဆန်နဲ့မတွေ့ရဘူးနိုင်ငံတို့ဤဆုံးဖြတ်ချက်တွေပါဝင်မှုတွေမှာဆိုရင်ဒီနိုင်ငံမှာလည်း Native American လည်းအများကြီးရှိတာပဲဆိုတော့နှစ်တသမကိုရခိုင်နှုတ်ဟာ Native American တွေဖြစ်တယ်သူတို့ဤဥဆောင်မှုတွေသူတို့ပါဝင်မှုတွေအများကြီးမရှိလာတဲ့အချိန်ကကျွန်တော်တို့သတိထားတာကသူတို့နဲ့ဆက်ပြီးအလုပ်လုပ်လာတဲ့အချိန်ကဘာတွေတွေ့ရလဲဆိုသူတို့နဲ့စကားပြောတော့တချို့အသိလာတဲ့တချို့ immigrant တွေ refugee တွေရှိမယ်မလားဒီနိုင်ငံမှာဆိုတော့တွေကလည်းဒီနိုင်ငံမှာရှိတဲ့အုပ်စုနေတဲ့အဖြူလူတန်းစားတွေဟာသူတို့ပုံမှာဆက်ဆံမှုတွေကအရန်ကိုခွေးချဆက်ဆံသလိုအသိလာတဲ့လူတွေလည်းသူတို့ပုံမှာမတရားအမြင်တစ်မျိုးရှိကြတယ်အတိအကျတော့လူမျိုးဘာသာမရွေးကတော့ခွေးချဆက်ဆံမှုမထားဖို့အတွက်ပြောထားတယ်ဒါပေမဲ့ဒီနိုင်ငံမှာဘာလို့နေလဲဆိုတော့ဒီလူနေစုတွေအဲ့လိုမျိုးခွေးချမှုတွေမတရားရစမှုတွေကိုဒီနိုင်ငံမှာလူနေစုတွေလည်းခံနေရပါတယ်ရှင်ဆိုတော့ people of color native american ဆိုတော့အခုကဘာလို့လဲဒီနိုင်ငံကြီးဒီလူမျိုးခွေးချမှုတွေကိုကာကွယ်ဖို့တော်လှန်ဖို့အတွက်လူမျိုးတွေအားလုံးဟာပူးပေါင်းဆောင်ရွက်ဖို့လိုတယ်အဓိကပေါ့နော်ခွေးချမှုတရားပေါ်မှာမထားဘဲနဲ့အသိုင်းအဝိုင်းတွေက national reconciliation အများကြီးလုပ်ဖို့လိုတယ်ဒီနိုင်ငံမှာ
โอเคအခုဌာနေတိုင်းသားပြည်သူတွေရဲ့ခွင့်ရင်းနဲ့ပတ်သက်ပြီးဆွေးနွေးတင်ပြသွားသူကတော့အာရှနယ်ဘွားအမေရိကန်တွေရဲ့စိတ်ကြမ်းမှန်ရေးဆိုင်ရာစောင့်ရှောက်မှုအဖွဲ့ရဲ့ဒါရိုက်တာလည်းဖြစ်လူခွင့်ရေးလှုပ်ရှားသူလည်းဖြစ်တဲ့မန်နွေလူဖြစ်ပါတယ်ကျွန်တော်တို့ဝန်ထမ
ဥဒီမောင်တန်ဆွေးနွေးတင်ဆက်သွားတဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာဆိုတဲ့အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာအခုတကတော့တပတ်အတွင်းပြည်တွင်းသတင်းစုစည်းမှုကိုတင်ပြပါမယ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးအစည်းအဝေးတည်းရဲ့ကျင်းပဖို့ရှိနေတာဂျပန်တိုယိုတာကားဆက်ရုံမှာလုပ်ငန်းတွေပြန်လည်စတင်လည်ပတ်နေတာတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့ပြောပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေအရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံကချမှတ်ထားတဲ့မြန်မာဆိုင်ရာပုံသဘောတူညီချက်တွေအကောင်အထည်ဖော်နိုင်မှုအပေါ်သုံးသပ်ဖို့ဒေတာရင်းနိုင်ငံကြီးဝန်ကြီးတွေကမ္ဘောဒီးယားနိုင်ငံမှာအထူးအစည်းအဝေးတက်ကျင်းပဖို့ပြင်ဆင်နေတယ်လို့ဘန်ကောက်ပို့သတင်းစာမှာရေးပါတယ်။အာဆီယံအဖွဲ့စတင်တည်ထောင်ခဲ့တဲ့အချိန်နောက်ပိုင်းအဖွဲ့ဝင်နိုင်ငံတခုအပေါ်ပဋိညာဉ်စာတမ်းမှာပြဋ္ဌာန်းချက်အတိုင်းအရေးယူနိုင်ရေးပြန်ပြီးတော့သုံးသပ်တဲ့ပထမဆုံးအကြိမ်အစည်းအဝေးဖြစ်ပါတယ်။ဒီအစည်းအဝေးကိုနိုဝင်ဘာလအာဆီယံထိပ်သီးဆွေးနွေးပွဲမတိုင်ခင်အောက်တိုဘာနောက်ဆုံးပတ်မှာကျင်းပမှာဖြစ်ပြီးအာဆီယံပဋိညာဉ်စာတမ်းအပိုက်ခုနှစ်အရာအဖွဲ့ဝင်နိုင်ငံတခုအပေါ်အရေးယူမယူထိပ်သီးဆွေးနွေးပွဲကဆုံးဖြတ်နိုင်အောင်ကြိုတင်သုံးသပ်တဲ့အစီအစဉ်ဖြစ်တယ်လို့လည်းဘန်ကောက်ပို့ရဲ့အောက်တိုဘာ17ရက်နေ့ကဆောင်းပါးမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကအာဏာသိမ်းအခြေအခဲနဲ့စစ်ကောင်စီနိုင်ငံသားရေးဝန်ကြီးတို့ကတော့ဒီနိုင်ငံသားရေးဝန်ကြီးများအစီအစဉ်မှာရောနိုဝင်ဘာလမှာကျင်းပမယ့်အာဆီယံထိပ်သီးဆွေးနွေးပွဲနဲ့အခြားဆက်ဆက်အစီအစဉ်တွေမှာပါဖိတ်ကြားမှာမဟုတ်ဘူးလို့အာဆီယံအလဲကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကပြောဆိုထားပါတယ်
မြန်မာနိုင်ငံဘက်ကနိုင်ငံရဲ့အရာကိုစားမပြုတဲ့သူကိုပဲဖိတ်ကြားဖို့အာဆီယံကဆုံးဖြတ်ထားပြီးတော့မြန်မာဘက်ကတော့အဖွဲ့ဝင်နိုင်ငံတစ်ခုရဲ့အခွင့်အရေးကိုချိုးဖောက်တဲ့ခွဲခြားဆက်ဆံမှုအဖြစ်ကန့်ကွက်ထားပါတယ်။မြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့နိုင်ငံရဲ့အချက်အကျဲကိုဖြေရှင်းနိုင်ဖို့အာဆီယံဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကမြန်မာစစ်ကောင်စီကိုအတက်နိုင်ဆုံးနှာချတိုက်တွန်းနေတယ်လို့နောင်အလဲကျဥက္ကဋ္ဌဖြစ်လာမဲ့အင်ဒိုနီးရှားနိုင်ငံအနေနဲ့လည်းမြန်မာအရေးရက်တိချက်နိုင်ငံတကာအတိုင်းအဝိုင်းကိုမျက်နှာပြတ်ခံပြီးတော့ပြောင်းလဲမှာမဟုတ်တဲ့အကြောင်းဘန်ကောက်ပို့သတင်းစာမှာတုံ့သက်ဖော်ပြထားပါတယ
်။2021ဖေဖော်ဝါရီအာဏာသိမ်းခဲ့တဲ့စစ်တပ်ကိုလက်နက်ရအောင်ကူညီခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့မြန်မာနိုင်ငံသား၃ဦးနဲ့ကုမ္ပဏီတစ်ခုကိုအမေရိကန်ပြောင်စုကအရေးယူလိုက်ပါတယ်။စစ်တပ်ကိုလေးရင်စိတ်ပိုင်းတွေအပါအဝင်လက်နက်တွေရအောင်ဆောင်ရွက်ပေးနေတဲ့ Dynasty International Company Limited နဲ့ပိုင်ရှင်ဦးအောင်မိုးမြင့်ကုမ္ပဏီပူရဲတီထောင်သူဦးလှိုင်မိုးမြင့်အပြင်ကုမ္ပဏီဒါရိုက်တာမျိုးသစ္စာတို့၃ဦးကိုပိတ်ဆို့တန်းခတ်ရေးယူကြောင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကအောက်တိုဘာ6ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့တာပါ။မြန်မာစစ်အရာရှိတူရဲ့တားဖြစ်သူဦးအောင်မိုးမြင့်ဟာမြန်မာစစ်တပ်အတွက်မစိုင်းဒုံးအပါအဝင်စစ်လက်နက်ပစ္စည်းမျိုးစုံသာမကလေရင်မှာတင်သွင်းနေသူဖြစ်ပြီးသူ့ကို2022ဖေဖော်ဝါရီလထဲမှာ EU ဥရောပသမဂ္ဂကအရေးယူထားတယ်လို့မတ်လထဲမှာတော့ဗြိတိန်ကအရေးယူတန်းခတ်ထားတာဖြစ်ပါတယ်။သူညီဖြစ်သူဦးလှိုင်မိုးမြင့်ကလည်းဒီကုမ္ပဏီအတွက်တာဝန်ယူဆောင်ရွက်နေသူဖြစ်ပြီးကုမ္ပဏီဒါရိုက်တာမျိုးသစ္စာကတော့နိုင်ငံရဲ့ခြားစစ်လက်နက်ရောင်းဝယ်သူတွေနဲ့လက်နက်ရောင်းဝယ်လုပ်ရာမှာဆက်သွယ်ဆောင်ရွက်နေသူဖြစ်ကြောင်းဖော်ပြထားပါတယ်။အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနလက်ထောက်ဝန်ကြီး Brian Nelson ကတော့မြန်မာလူထုအပေါ်အကြမ်းဖက်ပြီးရက်စက်မှုတွေကျူးလွန်နေတဲ့မြန်မာစစ်တပ်ကိုလက်နက်ရအောင်ထောက်ပံ့ပေးနေတဲ့ကွန်ရက်တွေနဲ့အကျိုးမြတ်ရနေသူတွေကိုပြစ်မှတ်ထားအရေးယူလိုက်တာဖြစ်ကြောင်းပြောပါတယ်။အမေရိကန်နိုင်ငံရေးဌာနကလည်းမြန်မာရဲကြုံနဲ့ဒုတိယပြည်ထရေးဝန်ကြီးဦးတန်းလှိုင်ကိုမြန်မာနိုင်ငံတွင်လူခွင့်ချိုးဖောက်မှုတွေမှာပါဝင်ပတ်သက်မှုနဲ့အမေရိကန်ပြောင်စုကိုလာရောက်ခွင့်ပိတ်ပင်လိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အပါအဝင်ဒီမိုကရေစီနှီးကြရွေးကောက်တင်မြှောက်ထားတဲ့ခေါင်းဆောင်တွေကိုဖမ်းဆီးပြီးအာဏာသိမ်းခဲ့တဲ့စစ်တပ်ကဆန္ဒပြသူတွေကိုပါအကြမ်းဖက်နှိမ်နင်းနေတဲ့အတွက်နောက်နိုင်ငံတွေကမြန်မာစစ်တပ်နဲ့သူ့စီးပွားရေးလုပ်ငန်းတွေကိုဆက်ပြီးပြစ်မှတ်ထားရေးယူနေတာဖြစ်ပါတယ်။
မြန်မာနိုင်ငံထဲမှာအလုတ္တမတက်မကရရဲ့လှုပ်ရှားမှုတွေဖိနှိပ်ခံရပြီးအလုတ္တမအခွင့်အရေးတက်ကြွလှုပ်ရှားသူအများအပြားအကြမ်းဖက်ဖမ်းဆီးခံထားရတဲ့အကြောင်းရန်ကုန်အမေရိကန်တန်ယုံက Twitter လူမှုကွန်ရက်မှာအောက်တိုဘာ23ရက်နေ့ကဖော်ပြပါဗျာ။မြန်မာနိုင်ငံတွင်အလုတ္တမတက်မက16ခုတရားမဝင်အဖွဲ့အစည်းတွေအဖြစ်ကြီးညာခံရတဲ့အကြောင်းလည်းရေးသားထားပါတယ်။စစ်တပ်ကအာဏာသိမ်းပြီးတော့ဖမ်းဆီးခံရတဲ့အလုတ္တမအခွင့်အရေးလှုပ်ရှားသူက60လောက်ရှိမယ်လို့နိုင်ငံတကာအလုတ္တမအဖွဲ့တစ်ခုဖြစ်တဲ့ Global Unions ကခန့်မှန်းထားပါတယ်။ဖမ်းဆီးထားသူတွေကိုလွှတ်ပေးဖို့နဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုအသိအမှတ်ပြုဖို့ပြီးခဲ့တဲ့အောက်တိုဘာ10ရက်နေ့ကဂျနီဗာမှာအလုတ္တမသမဂ္ဂတွေစုယုံတောင်းဆိုခဲ့ကြပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအလုတ္တမအခွင့်အရေးလှုပ်ရှားသူတွေဖမ်းဆီးခံရတယ်လို့အရင်ကအလုတ္တမအခွင့်အရေးလှုပ်ရှားမှုတွေအားကောင်းခဲ့တဲ့ဆက်မှုဇုံတွေမှာလည်းအလုတ်ရှင်တွေဖက်ကအလုတ္တမအခွင့်အရေးတွေကိုပြောင်ပြောင်တင်းတင်းချိုးဖောက်မှုတွေရှိနေတယ်လို့လည်းအလုတ္တမတွေနဲ့အလုတ္တမအခွင့်အရေးလှုပ်ရှားသူတွေက VOA ကိုပြောဆိုထားပါတယ်။ပြီးခဲ့တဲ့ဩဂုတ်လထဲမှာပဲရန်ကုန်ဆက်မှုဇုံ20ကျော်မှာလွတ်ကင်နေကြတဲ့အထက်ချုပ်စစ်ရင်အလုတ္တမတွေကအခြေခံလှုပ်အားခတိုးပေးဖို့အလုတ်ရှင်တွေကိုတောင်းဆိုတဲ့လှုပ်ရှားမှုတစ်ခုလည်းပေါ်ပေါက်ခဲ့ပါတယ်။
မြန်မာနိုင်ငံတွင်ပြည်ပကဖြစ်ပွားနေတဲ့နေရာတွေမှာမြန်မာစစ်တပ်ကအရွယ်မရောက်သေးတဲ့ကလေးငယ်900ထက်မနည်းကိုစစ်မတိုက်တဲ့နေရာတွေမှာအဓမ္မလောအခိုင်းစီတာတွေရှိနေတဲ့အကြောင်းအမေရိကန်လူ့သမားရေးဝန်ကြီးဌာနရဲ့အစီရင်ခံစာပါဖော်ပြချက်ကိုရန်ကုန်အမေရိကန်တန်ယုံ Twitter လူမှုကွန်ရက်မှာအောက်တိုဘာ23ရက်နေ့ကပြန်လည်ဖော်ပြထားပါတယ်။ကလေးငယ်တွေကိုစစ်တပ်ကပေါ်တာအဖြစ်ပစ္စည်းတွေတဲခိုင်းတာအဝတ်လျှော်ခိုင်းတာချက်ပြုတ်တာစိုက်ပျိုးရေးလုပ်ငန်းတွေမှာခိုင်းစီတာမျိုးတွေလုပ်နေတယ်လို့အစီရင်ခံစာမှာရေးသားထားပါတယ်။မြန်မာနိုင်ငံပါဝင်နိုင်ငံပေါင်း132နိုင်ငံကကလေးငယ်တွေကိုအလုတ်ခိုင်းစေမှုအခြေအနေဘရီဂန်လုံသမိုင်းဝန်ကြီးဌာနကနှစ်စဉ်အစီရင်ခံစာထုတ်ပြန်လေးရှိပြီး2021ခုနှစ်အတွက်အစီရင်ခံစာကိုပြီးခဲ့တဲ့စက်တင်ဘာလကထုတ်ပြန်လိုက်တာပါမြန်မာနိုင်ငံတွင်တိုင်းရင်းသားဒေသတချို့နဲ့စစ်မှတ်ဖြစ်ပွားနေတဲ့နေရာတွေမှာရပ်သားနဲ့ကလေးငယ်တွေကိုစစ်တပ်ကခေါ်ယူစုဆောင်းနေတယ်ဆိုပြီးဒေသခံတချို့ကလည်းမကြသေးခင်ကသတင်းပတ်အတွင်း VOA ကိုပြောဆိုထားပါတယ်ဒီပြောဆိုချက်တွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကပြန်လည်တုံ့ပြန်တာတော့မတွေ့ရသေးပါဘူးမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်မှုတွေကြောင့်အောင်းတွေပိတ်ထားပြီးဆိုးဝါးလာနေတဲ့စီးပွားရေးအခြေအနေတွေကြောင့်အသက်မပြည့်တဲ့ကလေးငယ်တွေလုပ်ငန်းခွင်နဲ့ရအောင်တွန်းပို့ခံနေရတယ်လို့ ILOPP ဆိုင်ရာလူ့သမားအဖွဲ့ချုပ်ကြီးကဇွန်လအတွင်းပြောဆိုထားပါတယ်မြန်မာနိုင်ငံမှာကလေးတန်းကျော်ကလေးလုံသားဖြစ်လုပ်ကိုင်နေကြပြီးဒီအရေးအတွက်ရဲ့ထက်ဝက်လောက်ဟာအနေရရှိတဲ့လုပ်ငန်းခွင်တွေမှာနေတိုင်းလုပ်နေကြရတယ်လို့ ILO ကပြောဆိုထားပါတယ်
မြန်မာစစ်ကောင်စီကကိုဖြိုးစေရသောကိုချင်းမီကိုအောင်သူရဇော်နဲ့ကိုလာမျိုးအောင်တို့ကိုတေသံပေးခဲ့တဲ့လို့ရဟာတေသံအပြစ်ပေးမှုကိုဆိုင်းငံ့ထားခဲ့တဲ့မြန်မာနိုင်ငံရဲ့34နှစ်တာဂုံယူစရာသမိုင်းကြောင်းတွေပြတ်သုံးစေခဲ့ရုံမကတရားဥပဒေစိုးမိုးရေးလဲပိုးပြီးတော့ပြင်းပြင်းစေခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂယုံကလူမှုကွန်ရက်မှာရေးပါတယ်အော်တိုဘာ၁၀ရက်နေ့မှာကြာရောက်တဲ့တေတန်ဆန့်ကျင်ရေးနဲ့အပြီးနောက်တစ်နေ့မှာပဲအဲဒီလိုရေးသားထားတာပါကမ္ဘာမှာတေတန်ကွပ်မျက်စင်းတဲ့ဆက်ရှင်နိုင်ငံတဲ့မြန်မာနိုင်ငံဟာတနိုင်ငံအဖြစ်ပါဝင်လာခဲ့တယ်လို့လည်းဖော်ပြထားပါတယ်ညှဉ်းပန်းနှိပ်စက်မှုလူမဆန်ရက်ဆက်ကြမ်းကြုတ်စွာအပြစ်ပေးမှုနဲ့တရားဥပဒေကြောင့်အရာမဟုတ်ပဲအဆုံးစီမှုဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တွေဖြစ်ကြတဲ့ Alex Edwards နဲ့ Morris Thibault-Binns တို့ကတေတန်ဆန့်ကျင်ရေးနဲ့မှာပူရဲကြေညာချက်ထုတ်ပြန်လိုက်ကြတာဖြစ်ပါတယ်နိုင်ငံပေါင်း190ကတေတံနဲ့ပတ်သက်ပြီးတော့ပယ်ဖြတ်တာဒါမှမဟုတ်ပြင်ဆင်ထားပြီးဖြစ်ကြပေမဲ့လို့တေတံပေးတာကပြည်ခဲ့တဲ့တနေ့အတွင်း20ရာခိုင်နှုန်းတက်လာခဲ့တယ်လို့လဲကုလသမဂ္ဂကပြောဆိုပါတယ်ချွင်းချက်တချို့နဲ့တေတံအပြစ်ပေးနေတာကိုနိုင်ငံတကာဥပဒေအရခွင့်ပြုထားပေမဲ့လည်းလူ့အခွင့်အရေးလေးစားလိုက်နာပါမယ်ဆိုပြီးတော့ကတိပြုထားတဲ့နိုင်ငံတွေဟာတေတံချမှတ်ဖို့မဖြစ်နိုင်တာကြောင့်တေတံအပြစ်ပေးတာကိုပယ်ဖြတ်ရေးဟာတခုတည်းသောရှောက်ရမယ့်လမ်းကြောင်းဖြစ်တယ်လို့လဲကုလသမဂ္ဂကအောက်တိုဘာ10ရက်နေ့မှာပြောပါတယ်နိုင်ငံတကာဥပဒေပြဋ္ဌာန်းချက်မှာတော့တည်ထံပေးဖို့ဆိုရင်ပြစ်မှုကြီးလာတဲ့ရာဇဝတ်မှုနဲ့တိုင်းတာလိမ့်ရှိပါတယ်။ဒါပေမဲ့လည်းငြိမ်းချမ်းစွာဆန္ဒထုတ်ဖော်တာမျိုးလိုနိုင်ငံရေးအမှုတွေဘာသာတရားကိုပုတ်ခတ်စော်ကားတယ်လို့ဆွဆွဲခံရတဲ့အမှုတွေအိမ်တော်ရင်ဖောက်ပြတဲ့အမှုတွေနဲ့မူရီဆေးဝါအမှုတွေကိုတည်ထံပေးနေတာမျိုးကစိုးရင်စရာကောင်းတယ်လို့လည်းကုလသမဂ္ဂကြေညာချက်မှာပြောထားပါတယ
်။အခုဆက်ပြီးတော့ဒီသတင်းပတ်တွင်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတချို့ကိုလည်းပြောပြချင်ပါတယ်။ယူကရိန်းမြို့တော်ကိုခမိခါစေဒရုန်းနဲ့ရုရှားကတိုက်ခိုက်တယ်လို့ယူကရိန်းဘက်ကပြောပါတယ်။မလေးရှားမှာလွှတ်တော်ကိုဖျက်သိမ်းပြီးရွေးကောက်ပွဲကိုစောကျင်းပဖို့ရှိနေပါတယ်။ဒီအကြောင်းတွေကိုမတ်ဤတန့်စင်နဲ့ကိုအောင်တို့ပြောပြထားပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံမြို့တော်ခီးဖ်ကိုရုရှားစစ်တပ်ကပစ်ခတ်တဲ့အီရန်ထုတ်ဒရုန်းတွေထိမှန်ခဲ့တယ်ဆိုပြီးတော့ယူကရိန်းတာဝန်ရှိသူတွေကအောက်တိုဘာလ17ရက်နေ့မှာပြောပါတယ်။ဒီသတင်းပတ်အတွင်းယူကရိန်းနိုင်ငံတော်ဝန်နေရအခု40ကိုရုရှားကဒုံးကျည်ဝင်နဲ့ပစ်ခတ်ခဲ့တယ်လို့လည်းယူကရိန်းစစ်တပ်ကပြောတာပါ Kiev မြို့တော်တဝိုက်ကအဓိကကျတဲ့အဆောက်အဦတွေ drone နဲ့တိုက်ခိုက်ခံရတယ်ဆိုပြီးတော့ယူကရိန်းသမ္မတရုံးဒုတိယအကြီးအကဲ Kirilo Timoshenko ကပြောပါလိမ့်ဂျပန်လိုမျိုးခမကစီအသေးခံတိုက်ခိုက်တဲ့ယင်းလို့ခေါ်လို့ရတဲ့ဒီ drone တွေဟာပောက်ကွဲပစ္စည်းတွေကိုတင်ဆောင်လာပြီးပစ်မှတ်ကိုထိမှန်တိုက်ခိုက်တာမျိုးဖြစ်ပါလိမ့်ယူကရိန်းနိုင်ငံတောင်ပိုင်းကမီကိုလာဖ်မြို့ကိုတညလုံးပစ်ခတ်တိုက်ခိုက်မှုတွေကြောင့်ငါးထက်တိုက်အဆောက်အဦတစ်ခုပျက်စီးသွားတဲ့အကြောင်းမြို့တော်ဝန်အလက်ဇန်ဒါစီယန်ကိုဗစ်ကပြောပါလိမ့်ယူကရိန်းနိုင်ငံလေကြောင်းရန်ကာကွယ်ရေးတိုးမြှင့်လှုပ်ဆောင်မှုအတွက်မဟာမိတ်တွေကပူးပေါင်းဆောင်ရွက်နေချိန်မှာပဲအခုလိုလေကြောင်းတိုက်ခိုက်မှုတွေထပ်ကြုံနေရတာပါရုရှားရဲ့ရက်စက်အကြမ်းဖက်မှုတွေတိုးမြှင့်လာတာကြောင့်ယူကရိန်းဝေဟင်ကိုအကာအကွယ်ပေးဖို့ဆိုတာကဒီနှစ်ခေတ်ဥရောပအတွက်အကြီးမားဆုံးလူသားချင်းစာနာမှုလုပ်ငန်းတစ်ရပ်ဖြစ်တယ်ဆိုတာကပို့ပြီးတော့ထင်ရှားလာတဲ့အကြောင်းယူကရိန်းသမ္မတဖလော်ဒီမီယာဇယ်လင်စကီကအော်တိုဘာလ10ရက်နေ့မှာပြောဆိုခဲ့ပါတယ်ခရုစ်ဒုံးကျည်တွေကိုပြစ်ခတ်နိုင်တဲ့ဒုံးကျည်တွေကိုယူကရိန်းနိုင်ငံစီပို့ပေးသွားမယ်အကြောင်းပြည်ထောင်နိုင်ငံကအော်တိုဘာလ13ရက်နေ့မှာကြေညာခဲ့ပါတယ်ယူကရိန်းစစ်တပ်ကိုဘလို့အထောက်ပံ့ပေးကြမလဲဆိုတာကိုနေတိုမြောက်အတ္လန္တိတ်စာချုပ်အဖွဲ့ကာကွယ်ရေးဝန်ကြီးတွေကဘယ်လ်ဂျီယံနိုင်ငံမှာဒီသတင်းမှန်နောက်ပိုင်းမှာဆွေးနွေးခဲ့ကြပါတယ်အော်တိုဘားလာ၁၂ရက်နေ့မှာကျင်းပခဲ့တဲ့ကုလသမဂ္ဂအထူးတင်ကြီးလာခံမှာတော့ရုရှားကယူကရိန်းနိုင်ငံအစစ်အပိုင်း၄ခုကိုသူ့ပိုင်နဲ့အဖြစ်တရားဝင်သိမ်းယူတတ်မှတ်လိုက်တဲ့အပေါ်မှာကန့်ကွက်ရှုံချတဲ့ဆုံးဖြတ်ချက်တရက်ကိုမဲခွဲဆုံးဖြတ်ခဲ့ပါသည်။ထောက်ခံမဲ143မဲ၊ကန့်ကွက်မဲ9မဲ၊ကြားနေ35မဲနဲ့ဆုံးဖြတ်ချက်ကအတည်ဖြစ်သွားပါသည်။ရုရှားနဲ့အတူဘယ်လာရုစ်၊မြောက်ကိုရီးယား၊ဆီးရီးယားနဲ့နီကိုရာဂွာနိုင်ငံတို့ကကန့်ကွက်ကြပါလိမ့်။ရုရှားကိုပြစ်တင်ရှုံချတဲ့ကုလသမဂ္ဂဆုံးဖြတ်ချက်ထောက်ခံမဲ့ပြည်ထောင်စုမှာမြန်မာနိုင်ငံလည်းပါဝင်တာဖြစ်ပြီးမြန်မာနိုင်ငံဆိုင်ရာအငြင်းနဲ့ကိုယ်စားလှယ်တမန်ကြီးဦးကျော်မိုးထွန်းကနေပြခဲ့တာဖြစ်ပါလိမ့
်။မြောက်ကိုရီးယားနိုင်ငံမှာအော်တိုဘာ12ရက်နေ့မှာတာဝေးပစ်ပယ်ရင်းဒုံးကျည်ဆန်းသတ်မှုတွေကိုခေါင်းဆောင်ကင်ဂျုံအွန်းကိုရိုင်ကြီးကြပ်ခဲ့တဲ့အကြောင်းအစိုးရသတင်းမီဒီယာတွေကနောက်တနေ့မှဖော်ပြခဲ့ပါရယ်စစ်ဖြစ်လာရင်အသင့်အနေထားဖြစ်နေဖို့နဲ့မြောက်ကိုရီးယားစစ်တပ်ရဲ့နျူကလ িয়ার ဆွေမကတိုးတက်လာမှုတွေကိုပြသတဲ့အောင်မြင်တဲ့ဆန်းသတ်မှုအဖြစ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကပြောပါရယ်အိမ်နီးချင်းတောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားကိုချင်းချောက်လာရင်နျူကလ িয়ার လက်နက်နဲ့လက်ဦးမှုရယူတိုက်ခိုက်နိုင်အောင်နျူကလ িয়ার လက်နက်ဆန်းသတ်မှုတွေကိုမြောက်ကိုရီးယားကတဖြည်းဖြည်းတိုးလုပ်လာနေတာပါဒီသတင်းပတ်တွင်ဆန်းသတ်မှုအပါအဝင်ဒီနှစ်တွင်မြောက်ကိုရီးယားကနျူကလ িয়ার လက်နက်ဆန်းသတ်မှုတွေစံချိန်တင်အများပြလုပ်ခဲ့ပါတယ်ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့စစ်ပွဲကြောင့် ဖြစ်လာတဲ့ကမ္ဘာတဝန်းရှုပ်ထွေးမှုတွေကိုအခွင့်ကောင်းယူပြီးမြောက်ကိုရီးယားကနျူကလ িয়ার လက်နက်စမ်းသပ်မှုတွေပိုလုပ်လာသလိုဒေတာရင်းအမေရိကန်တွေရဲ့မဟာမိတ်တွေနဲ့အမေရိကန်မျိုးအထီးဝါချင်းချောက်နိုင်တဲ့နျူကလ িয়ার လက်နက်ပိုင်နိုင်ငံတစ်ခုဖြစ်အောင်လုပ်နေတာဖြစ်တယ်လို့လေလာသုံးသပ်သူတွေကတွက်ဆပြောဆိုနေကြပါတယ်
မလေးရှားပါလီမန်လွှတ်တော်ကိုအောက်တိုဘာလ10ရက်နေ့မှာဖျက်သိမ်းလိုက်ပြီးတဲ့နောက်ရဲ60အတွင်းရွေးကောက်ပွဲကျင်းပဖို့တင်ဆက်နေပါတယ်။အသက်69နှစ်အရွယ်မလေးရှားခေါင်းဆောင်ဟောင်းမဟာတီယာမိုဟာမက်ကရွေးကောက်ပွဲဝင်မဲ့အကြောင်းအောက်တိုဘာလ17ရက်နေ့မှာကြေညာလိုက်ပြီးသူသာရွေးကောက်ပွဲမှာအနိုင်ရခဲ့မယ်ဆိုရင်လက်စားမှုနဲ့ပြည်ထောင်ကြခံနေရတဲ့ဝင်းကြီးချုပ်ဟောင်းနာဂျေဘာဇက်ကိုလူချင်းချက်သာခွင့်ပေးနိုင်တဲ့အကြောင်းသူကပြောသွားခဲ့ပါတယ်။မလေးရှားအမျိုးသားစီလုံးညီညွတ်ရေးအဖွဲ့လို့အဓိပ္ပာယ်ရတဲ့ UMNO ပါတီကညွန်မောင်းဖွဲ့ထားတဲ့ပါတီတွေရဲ့သဘောထားကွဲပြီးတော့သူ့ပါတီတစ်ခုတည်းကအနိုင်ရရှိနိုင်တယ်လို့ယူဆတဲ့အတွက်ရွေးကောက်ပွဲကိုခေါ်ခဲ့တာဖြစ်တဲ့အကြောင်းလက်ရှိဝန်ကြီးချုပ်အစ်စမယာကုပ်ကပြောပါတယ်ပုံမှန်ဆိုရင်2023စက်တင်ဘာလကျတော့မှရွေးကောက်ပွဲကျင်းပရမှာဖြစ်ပေမဲ့လေအခုလိုလှုပ်တော့ကိုဖြစ်သိမ်းလိုက်ပြီးတဲ့နောက်ရဲ60အတွင်းရွေးကောက်ပွဲမဖြစ်နေကျင်းပရမှာဖြစ်တဲ့အတွက်ပုံမှန်ထက်စောပြီးတော့ဒီနှစ်နိုဝင်ဘာလမှာရွေးကောက်ပွဲကျင်းပရတော့မှာဖြစ်ပါသည
် COVID-19 ကပ်ရေးကြောင့်နိုင်ငံသားသားခရီးသွားတွေနိုင်ငံထဲဝင်ရောက်ခွင့်နှစ်နှစ်ခွဲလောက်ကန့်သတ်ထားတဲ့ဂျပန်နိုင်ငံမှာအောက်တိုဘာ17ရက်ကစလို့ခရီးသွားတွေပြန်လည်ခွင့်ပြုလိုက်ပါတယ်နိုင်ငံပေါင်းဒါဇင်နဲ့ချီကခီးသွားတွေကိုတော့ပြည်ဝင်ခွင့်ဗီဇာမပါပဲလာရောက်လည်ပတ်ခွင့်ပြန်လည်ခွင့်ပြုလိုက်ပါတယ်။ကမ္ဘာပေါ်မှာကိုဗစ်ကြောင့်ကန့်သတ်ချက်တွေအတင်းကျပ်ဆုံးချမှတ်ထားတဲ့နိုင်ငံတစ်ခုဖြစ်တဲ့ဂျပန်မှာခုလိုကန့်သတ်ချက်တွေအဆုံးသတ်လိုက်ချိန်မှာပဲနိုင်ငံသားခီးသွားတွေလည်းဝင်ရောက်လာနေကြပါတယ်။ဝန်ကြီးချုပ်ရဲ့ကြေညာချက်ထွက်လာပြီးနောက်ပိုင်းဒီလအစောပိုင်းကစလို့ဂျပန်ကိုလာဖို့လေရင်လက်မှတ်ဝယ်သူဦးရေ3ဆလောက်တက်သွားတယ်လို့ဂျပန်လေကြောင်းလိုင်းတွေကပြောပါတယ်။ကန့်သတ်ချက်တွေမရှိတော့ဘူးဆိုပေမဲ့လည်းခီးသွားလာမှုတွေပုံမှန်အပြည့်အဝပြန်ဖြစ်ဖို့ကတော့2025ခုနှစ်လောက်မှဖြစ်နိုင်လိမ့်မယ်လို့လည်းလေကြောင်းလိုင်းတွေကပြောပါတယ
်။ဒီဘက်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေပဲဖြစ်ပါတယ်ခင်ဗျာ။ VOA ကိုစာရေးခြင်းနဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးမှာဖြစ်ပါတယ်ဗျာ။
ရုရှားကယူကရိန်းမှာရှိတဲ့ဒဏ်ဘေးဆဲဝင်နဲ့လူနေရပ်ကွက်တွေကိုပိတ်မထားပြီးတော့မစ္စရယ်ဒုံးကျည်တွေနဲ့ဂျိုးကြပစ်ခတ်မှုတွေကိုစနေနေ့မှာပိုးပြီးလှုပ်လာပါတယ်။ယူကရိန်းမြို့တော်ခီယက်မှာရှိတဲ့ပင်မဒဏ်ဘေးဆဲဝင်တွေကိုထိမှန်ပြီးပျက်စီးခဲ့ရတယ်လို့ဒေသအုပ်ချုပ်ရေးမှူးကပြောပါတယ်။ဒါပေမဲ့ထိခိုက်သေဆုံးမှုရှိမရှိမသိရသေးတယ်လို့ဆဲဝင်နေရာကိုလည်းထုတ်မပြောပါဘူး။ခီယက်ဒေသခံတွေနဲ့ဝန်ကျင်ဒေသတွေမှာနေထိုင်ကြသူတွေအနေနဲ့လျှက်စစ်မီးကိုထိမ့်ပြီးတော့တုံးကြဖို့အတွက်ယူကရိန်းသမ္မတရုံးကနေပြီးတော့ပန်ကြားထားပါတယ်။အီရန်နေနဲ့ယူကရိန်းရဲ့စစ်ပွဲမှာအသုံးပြုဖို့အတွက်ရုရှားကိုလက်နက်တွေထောက်ပံ့ခဲ့တယ်ဆိုတဲ့စစ်ဆွဲချက်တွေကိုနောက်ထပ်တစ်ချိန်ညှင်းပယ်လိုက်တယ်လို့အီရန်နိုင်ငံရဲ့ဝန်ကြီးဌာနကစနေနေ့မှာပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေကရုရှားအနေနဲ့အီရန်နိုင်ငံလုံး drone မောင်းသူမဲ့ drone ယာဉ်တွေကိုအသုံးပြုပြီးတော့ယူကရိန်းကိုတိုက်ခိုက်ရမှာတုံးခဲ့တယ်လို့ယူကရိန်းနဲ့သူ့ရဲ့မဟာမိတ်အနောက်နိုင်ငံတွေကစစ်ဆွဲခဲ့ကြတာလည်းဖြစ်ပါတယ်။EU ဥရောပသမဂ္ဂမှာနိုင်ငံအသစ်တွေတိုးလာတဲ့အပြင်28နိုင်ငံပါဝင်တဲ့ EU မှာစီးရေးအရတိကျလွတ်လပ်မှုပိုးပြီးရှိလာတာနဲ့ကန့်ညီအောင် EU ရဲ့ဖွဲ့စည်းမှုကိုပြုပြင်ပြောင်းလဲဖို့အတွက်ဂျာမနီဝန်ကြီးချုပ် Olaf Scholz ကစနေနေ့ဘာလင်မြို့တော်မှာပြုလုပ်တဲ့ဥရောပဆိုရှယ်လစ်ပါတီကွန်ဂရက်စ်မှာပြောကြားလိုက်ပါတယ်။ဒါပြင်ဥရောပဒေသရဲနိုင်ငံတွေကြားကာကွယ်ဆောင်ရွက်မှုအပြန်အလှန်ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့လည်းပြောပါတယ်။ပါကစ္စတန်နိုင်ငံရဲ့နျူကလ িয়ার လက်နက်တွေလုံခြုံစိတ်ချမှုပေါ်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမင်းကွန်းထုတ်ခဲ့ပြီးသဘောထားမှတ်ချက်ပေးလိုက်တဲ့ပေါ်တေဝင်ကန့်ကွက်တယ်လို့ပါကစ္စတန်အစိုးရကပြောပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့ခင်အတွက်စီစဉ်ထုတ်လွှင့်ရင်ဘူးကတော့ကုဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဇူဘဲအယ်ထရက်တို့ဖြစ်ကြပါတယ်။VOA ရဲ့မြန်မာပြည်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24.50အပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးတိုးရင်ဆန္ဒပြည့်ဝနိုင်တဲ့နေ့တစ်နေ့ဖြစ်ကြပါစေ VOA ကိုကြည့်ရှုနားဆင်ကြတဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.